Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့2018ခုနှစ်ဒီဇင်ဘာ January 6ရက်စနေနေ့မနက်ဖြန် VOA အသံနှင့်အစီအစဉ်တွေစတင်နေပါပြီ။ 9 မီတာ 3248 line lab မီတာ 190 ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာတင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကျွန်တော်ကြိုကြိုသိမ်းပြောပြမှာပါ။ယူရမာဆန္ဒပြပွဲတွေဖြစ်နေတဲ့အချိန်တွေနဲ့ပတ်သက်ပြီးကုလသမဂ္ဂလူမျိုးရေးကောင်စီမှတောက်ကြနေကအရေးပေါ်အစည်းအဝေးတရားလုပ်ပါတယ်။တောင်မြောက်ကိုရီးယားနိုင်ငံကြားအစည်းအမြင်ဆွေးနွေးပွဲကိုရှေ့တရင်ပတ်အင်ကာနီမှာလုပ်ပါမယ်။ဗင်နီဇွဲလာကလက်ရှိနဲ့အရင်တာဝန်ရှိသူတွေကိုအမေရိကန်ကတန်ခတ်ရေးယူလိုက်ပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံကထိတန်းသတင်းတွေကိုလည်းပြရပါမယ်ခင်ဗျာ။
အခုမြခင်နာဆီယာမဲ့သတင်းပါရီထဲမှာတော့တောင်နဲ့မြောက်ကိုရီးယားနိုင်ငံတို့စစ်မဲ့ဒေသမှာအစ်စ်မြင့်ဆွေးနွေးပွဲစတင်ဖို့သဘောတူညီချက်ရလိုက်တဲ့အကြောင်းနဲ့အတူဘင်္ဂလားဒေ့ရှ်ကိုသွားတဲ့ Islamic နိုင်ငံများအဖွဲ့ OIC ကရိုဟင်ဂျာဒုက္ခသည်တွေနဲ့ပတ်သက်လို့အစီရင်ခံစာထုတ်ပြန်လိုက်မယ်ဆိုတာနဲ့အတူ
In this report we will put our recommendation and also our advice regarding the situation of
အစီရင်ခံစာထဲမှာအကြံပြုချက်ထောက်ခံချက်တွေထည့်သွင်းသွားမယ်လို့အဖွဲ့ခေါင်းဆောင်ပြောကြားချက်ကိုနှာစင်ရပါမယ်။2018ခုနှစ်မှာရန်ကုန်တိုင်းဒေသကြီးအတွင်းမှုကင်းကြဆင်းဖို့လင်းယုံစီမံချက်စတင်နေပါတယ်။အထိန်ခါမဟုတ်မိုးရွာလို့မြန်မာနိုင်ငံနေရာတော်များများမှာကောက်ပဲသီးနှံတွေပျက်စီးကုန်ပါတယ်။ဒီလိုသတင်းစာတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။ဒီအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့စနေနေ့မနက်ခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ကကြေညာပါမယ်ရှင်။
ဤရနိုင်ငံမှာအစိုးရလူလာသူနဲ့ဆန့်ကျင်သူတွေရဲ့အပြိုင်ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့ကုလသမဂ္ဂလူမျိုးရေးကောင်စီရေးပေါ်အစည်းအဝေးတစ်ခုကိုတောက်ကြနေတာလို့ပါတယ်။အဲဒီဆန္ဒပြပွဲတွေကနေလူ22ယောက်တည်ဆုံပြီးတထောင်ကျော်အဖမ်းခံထားရပါတယ်။တောက်ကြနေလူမျိုးရေးကောင်စီအစည်းအဝေးခေါ်ဖို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေးလီကပန်ကြားတာပါ။ပရုရှားနဲ့တခြားဖွဲ့ဝင်နိုင်ငံတွေကတော့ဒီလို့ရအပေါ်ဝေဖန်ပြောဆိုပါတယ်။ဆန္ဒပြပွဲတွေဟာပြည်တွင်းရေးကိစ္စဖြစ်ပြီးနိုင်ငံတကာငြိမ်းချမ်းရေးနဲ့လူမျိုးရေးကိုချိန်ချောက်မှုမရှိဘူးလို့ပြောကြပါတယ်။ဤရနိုင်ငံသားအလုံးအနေနဲ့စိုးရင်ကြောက်ရွံ့မှုဒါမှမဟုတ်အကြမ်းဖက်ခံရတဲ့နောက်ဆက်တွဲအခြေအနေတွေနဲ့မကြုံရပဲလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုငြင်းငြမ်းစွာကျင့်သုံးခွင့်ရစေဤရန်အာဏာပိုင်တွေအနေနဲ့ချက်ချင်းလှုပ်ဆောင်သင့်တယ်လို့ကုလသမဂ္ဂအထူးဆောင်ရွက်စစ်ဆေးရေးမှူး၄ဦးကပြောတာကိုလူမျိုးရေးကောင်စီအစည်းအဝေးမှာကိုကပြောဆိုပါတယ်အစည်းအဝေးမှာအဖွင့်စကားတွေပြောပြီးတဲ့နောက်တမ်မတ်ကြီးဟေလီကသူ့အလှည့်ကြတဲ့အခါဆန္ဒပြပွဲတွေဟာကဘာကအာယုံဆိုင်ရမယ့်ကိစ္စဖြစ်တယ်လို့ပြောပါတယ်လူမျိုးရေးကောင်စီကဂိုင်တွေတဲ့ကိစ္စရပ်တွေထဲမှာလူအခွင့်အရေးအတွက်နေရာမရှိဘူးလို့အဖွဲ့ဝင်နိုင်ငံတချို့ကယူဆပေမဲ့အမေရိကန်ကတော့အဲ့ဒါကိုသဘောမတူဘူးလို့တမ်မတ်ကြီးဟေလီကပြောပါတယ်။လူမျိုးရေးကောင်စီရဲ့ဖိတ်ကြားချက်နဲ့တက်ရောက်တဲ့အီရန်တမ်မတ်ကြီးဂိုလမာလီခူရှရူကနောက်ဆုံးမှစကားပြောခွင့်ရပြီးရေမင်းနဲ့အရှိအလေပိုင်းမှာပြည်ပခန့်တွေဖြစ်နေခြင်းအီရန်အရေးဒီလိုအစည်းအဝေးမျိုးလုပ်တာဟာလူမျိုးရေးကောင်စီရဲ့ဂုဏ်သိက္ခာကျဆင်းတယ်လို့ပြောပါတယ်။ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးစာဂီရိုက်ခော့ဖ်ကလည်းတောက်ကြနေစီဝေးလို့ဖို့အမေရိကန်ကတွန်းအားပေးတာဟာအီရန်ပြည်တွင်းရေးမှာဝင်ရောက်ဆက်ဖက်တာဖြစ်တယ်လို့ပြောပါတယ်
။ပါကစ္စတန်ကိုအမေရိကန်ကအထောက်အကူပေးမှုဆိုင်းငံ့လိုက်တာဟာလုံခြုံရေးပူးပေါင်းဆောင်မှုနဲ့ဒေသရင်းငြိမ်းချမ်းရေးကြိုးပမ်းမှုတွေအတွက်နိုင်ငံလက်တွဲဆောင်ရွက်နေမှုကိုထိခိုက်စေနိုင်ပေမဲ့ပါကစ္စတန်ရဲ့အကြမ်းဖက်ဝါဒဆွဲတိုက်ဖြတ်လုပ်ငန်းကိုတော့မထိခိုက်စေပါဘူးလို့ပါကစ္စတန်စစ်တပ်ကတောက်ကြနေမှာပြောပါတယ်။ပါကစ္စတန်ငွေအတွက်ဘရော့မှာတိုက်ခိုက်မှာမဟုတ်ပဲငြိမ်းချမ်းရေးအတွက်ပဲတိုက်ခိုက်မှာဖြစ်ကြောင်းပါကစ္စတန်စစ်တပ်ပြောခွင့်ရဗိုလ်ချုပ်အစစ်ကဂိုဖာကVOA ကိုပြောပါတယ်။အာဖဂန်တာလီဘန်တွေနဲ့ဟာကန်ဒီအကြမ်းဖက်ကွင်းအဖွဲ့တွေနှိမ်နင်းနေတဲ့ပတ်သက်ပြီးပါကစ္စတန်ဘက်ကပြတ်တက်တာတာမလို့မချမ်းအမေရိကန်ပြည်ထောင်စုကပါကစ္စတန်စစ်တပ်အတွက်လုံခြုံရေးကူညီပေးမှုတွေကိုဆိုင်းငံ့ထားမှာဖြစ်ကြောင်းထရမ့်အစိုးရအဖွဲ့ကချက်သပရင်းနေမှာကြေညာခဲ့တာပါ။ဒီစစ်သွေးထွက်အဖွဲ့တွေဟာပါကစ္စတန်တဲကနေလှုပ်ရှားနေတာဖြစ်ပြီးအာဖဂန်နစ္စတန်ကအမေရိကန်တပ်တွေကိုတိုက်ခိုက်နေတယ်လို့လည်းဆက်ဆွဲပါတယ်။ပါကစ္စတန်စစ်တပ်ဦးဆောင်တဲ့အကြမ်းဖက်ဝါဒဆွဲနှိမ်နင်းရေးလှုပ်ဆောင်မှုတွေကဘယ်သူဘယ်ဝါမှခွဲခြားပဲဟာကန်နီအပါဝင်အကြမ်းဖက်သမားတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာဖြစ်ကြောင်းနဲ့ပါကစ္စတန်နဲ့မှအကြမ်းဖက်ဖွဲ့ဘယ်ဖွဲ့မှမနေနိုင်တော့ဘူးလို့လည်းဗိုလ်ချုပ်ဂါဖောကပြောပါတယ်။ပါကစ္စတန်နိုင်ငံရဲ့ဌာနကလည်းကြေညာချက်ထုတ်ပြန်ပြီးအမေရိကန်ပြည်ထောင်စုရဲ့လှုပ်ရက်အတွက်ဝေဖန်ရှုတ်ချခဲ့ပါတယ
်။နိုင်ငံသားအစိမ့်မြင့်ဆွေးနွေးပွဲလုပ်ဖို့တောင်ကိုရီးယားကကမ်းလှမ်းတာကိုမြောက်ကိုရီးယားကတောက်ကြနေမှလက်ခံလိုက်ပြီးဖြစ်ပြီးနေဆက်အပြည့်ရစစ်မဲ့ဆုံးပန်မွန်ဂျုံကြီးရွာမှာစီတရင်ပတ်အင်ကာဇန်နဝါရီလ9ရက်နေ့ကျရင်တွေ့ဆုံဆွေးနွေးကြပါရမယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ဘူတွဲပြီးနှစ်ဆင်လုပ်နေကြစီရေးလေ့ကျင့်မဲ့အစီအစဉ်ကိုတောင်ကိုရီးယားကအင်ရှင်ဖြစ်လက်ခံကျင်းပမယ်။အိုလံပစ်အားကစားပွဲတော်ပြီးတဲ့အထိဖြေဆိုင်ထားမယ်လို့အမေရိကန်နဲ့တောင်ကိုရီးယားတို့ကဆုံးဖြတ်ခဲ့ပြီးနောက်တည့်မှာပဲ ဇွနီဘွဲလုဖို့ကမ်းလှမ်းတာကိုမြောက်ကိုရီးယားကလက်ခံလိုက်တာပါဇွနီဘွဲတွင်ပျုံချန်းအိုလံပစ်အားကစားပွဲတော်မှာမြောက်ကိုရီးယားပါဝင်ရင်းနဲ့လုံခြုံရေးဆိုင်ရာတခြားကိစ္စရပ်တွေကိုအဓိကဆွေးနွေးကြမယ်လို့ခန့်မှန်းထားပါတယ်ဒါဟာကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကိမဲ့ရေးအခြေအနေစီဥတည်တဲ့အပေါင်းလက္ခဏာဆောင်အဆင့်တစ်ခုအဖြစ်တည်လာသူတွေကမြင်ပါတယ်ဒီတော့တင်မှာပဲကိုရီးယားကျွန်းဆွယ်အရေးတရုတ်အထူးတန်တမန်ခေါင်းရွှန်ယူဟာသူနဲ့အလားတူတောင်ကိုရီးယားအထူးတန်တမန်လီဒိုဟွန်နဲ့တောက်ကြံလေးကစိုးမျိုးတော်မှာတွေ့ဆုံဆွေးနွေးပါတယ်ကိုရီးယားကျွန်းဆွယ်မှာအခြေအနေတွေတိုးတက်လာစေရေးဖြစ်ရှင်းတာမှာတောင်ကိုရီးယားနဲ့တရုတ်တို့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပြီးအဆက်အသွယ်လုပ်ရေးကိစ္စကိုလည်းထောက်ခံသွားမှာဖြစ်တယ်လို့ဆွေးနွေးပွဲတွင်တရုတ်အထူးတန်တမန်ခေါင်းကပြောသွားပါတယ်
ရှိပင်နိုင်ငံကလူသားချင်းစာနာမှုအကူအညီလိုအပ်နေသူ22သန်းကျော်အတွက်အရေးပေါ်ကယ်ဆယ်ကူညီမှုဖြစ်ဒေါ်လာငွေတန်း50ပေးအကြောင်းကုလသမဂ္ဂကတောက်ချန်နေမှာကြေညာချက်ထုတ်ပြန်ပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုနဲ့အရေးပေါ်ကယ်ဆယ်ကူညီရေးဆိုင်ရာလက်ထောက်အတွင်းမှုချုပ်မတ်လိုခုတ်ကရှိပင်နိုင်ငံရဲ့လူသားချင်းစာနာမှုအခြေအနေသိပ်ဆိုးနေတာအတွက်စိုးရိမ်ရဆဲဖြစ်ကြောင်းပြောကြားလိုက်ပြီးမကြာသေးခင်ကတိုးလာတဲ့တိုက်ခိုက်မှုတွေနဲ့လေကြောင်းတိုက်ခိုက်မှုတွေရဲ့အခြေအနေကိုပိုပြီးဆိုးစေတယ်လို့ကြေညာချက်မှာဖော်ပြပါတယ်။အခြေအနေဆိုးရမလားစေဖို့ဝေရင်ကရောမြေပြင်မှာတိုက်ခိုက်မှုတွေရောပေါင်းလို့အမှဖြစ်တယ်လို့လူသားချင်းစာနာမှုထောက်ကူတွေပို့ပေးဖို့စိတ်ကမ်းတွေကိုဖွင့်ပေးထားမှာဖြစ်ပြီးထောက်ပံ့ငွေအများပြားကိုအမြန်လှူဒန်းကြမှာဖြစ်မယ်လို့လည်းပြောပါတယ်။ရင်းမြန်မာတိုက်ပွဲတွေကြောင့်လူများစုကအခုခါမှာလူသားချင်းစာနာမှုထောက်ကူပဲအားကိုးပြီးရှင်သန်ရပ်တည်နေရတယ်လို့ဆိုပါတယ်။အတစ်ချထားပေးမဲ့ရန်ပုံငွေဟာရင်းမြန်မာအစိုင်းစံငတ်မှုနဲ့အန်ဒီယကျုံနေရတဲ့ဒေတာ28ခုနဲ့မကြသေးခင်ကမှတိုက်ပွဲချိန်မြင့်လာတဲ့နေရာတွေအတွက်ထောက်ပံ့ဖို့ဖြစ်တယ်လို့ဆိုပါတယ်။ရင်းမြန်ဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့အဗ်ဒူမာလစ်ကတော့ရင်းမြန်ကတဘုံတွင်နေတဲ့ရဲသားတွေနဲ့နိုင်ငံရေးဓမ္မရေးပေါ်ကျူးလွန်နေတဲ့အရာဆွေးမှုတွေအားလုံးချက်ချင်းရပ်ပြရမယ်လို့တောက်ကြံနေမှာပြောပါတယ်။2014ခရဲကမြို့တော်ကိုတင်ထားတဲ့တဘုံတွင်နေတဲ့ဖန်ထားသူအားလုံးလွှတ်ပေးဖို့ဒုံးကျင်နဲ့ပြစ်ခတ်မှုရပ်ဆိုင်မှုပြန်ရဲသားတွေအတွက်လူသားချင်းစာနာမှုအကူအညီပေးခွင့်ပြုဖို့လည်းပန်ကြားခဲ့ပါတယ
်။UAV ရေကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့စနေနေ့ဖက်တင်များကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ဗင်နီဇိုလားနိုင်ငံကလက်ရှိတာဝန်ရှိသူတွေနဲ့တာဝန်ရှိသူဟောင်းတွေစုစုပေါင်း၄ဦးကိုအကြမ်းဖက်ဆောက်ဆားမှုဒါမှမဟုတ်ဗင်နီဇိုလားမှာဖိနှိပ်မှုတွေနဲ့ဆက်ဆက်ပြီးအမေရိကန်နိုင်ငံသားရဲ့ဌာနကတန်ခတ်အရေးယူမှုချမှတ်လိုက်ပါတယ်။တမဒါမာဒူရိုနဲ့သူ့ရဲ့အတွင်းစည်းကလူတွေဟာဗင်နီဇိုလားလူထုထက်သူတို့ရဲ့ကိုယ်ပိုင်အကျိုးစီးပွားကိုဆက်ပြီးဦးစားပေးနေကြဆဲပါ။အခုလုံဆောင်ချက်ဟာဗင်နီဇိုလားမှာအကြမ်းဖက်ဆောက်ဆားနေတဲ့တမဒါမာဒူရိုနဲ့တခြားလူတွေသူတို့ရဲ့လူဆောင်ချက်အပေါ်တာဝန်ယူရမယ်လို့အမေရိကန်ပြည်ထောင်စုကတန်နိဌန်ချထားတာကိုအထင်အရှားပြသလိုက်တာဖြစ်ပါတယ်လို့အမေရိကန်ဗန်နာရေးဝန်ကြီးစတီဗ်မန်နူချင်းကထုတ်ပြန်တဲ့တကူမှာပြောထားပါတယ်စစ်ဖက်အကြီးအကဲတာဝန်ရှိသူတွေကိုဦးတည်ချက်ထားပြီးတန်ခတ်အရေးယူတာဖြစ်တယ်လို့ဗန်နာရေးဌာနကပြောပါတယ်မာဒူရိုအစိုးရလက်အောက်မှာအချင်းပြတ်ချစားတာနဲ့ဖိနှိပ်တာဆက်ပြီးအားကောင်းနေပါတယ်လက်ရှိအစိုးရတာဝန်ယူထားသူတွေရောအရင်တာဝန်ရှိသူတွေပါအချင်းပြတ်ချစားတာကနေဆက်ပြီးစီးပွားဖြစ်နေကြပါတယ်ဗင်နီဇိုလားနိုင်ငံသားတွေနိုင်ငံစီးပွားရေးနဲ့အခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့ဒီမိုကရေစီအဆောက်အအုံတွေယိုယွင်းပြတ်သုံးနေပြီမလဲသူတို့တွေကတော့အကျိုးဖြစ်နေကြသေးပါပဲလို့အမေရိကန်ဗန်ဒါရေးဌာနကပြောပါတယ်အခုတန်ခတ်အရေးယူလိုက်သူတွေကတော့အာရာဂွားပြည်နယ်အုပ်ချုပ်ရေးမှူးဘိုလီဗားပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဘိုလီဗီးယားနိုင်ငံတော်အဆောက်အအုံတက်မဟာမှုနဲ့ကြီးတက်ပုံမှုချုပ်တူလို့ဖြစ်ကြပါတယ်
အရင်ဆုံးပြည်တော်စုတဲ့ကနေခွဲထွက်ခဲ့တဲ့ဂျော်ဂျီယာနိုင်ငံရဲ့သမရဟောင်းဖြစ်သူမီခဲလ်ဆက်ကတ်ဗယ်ကိုသူသမရတာဝန်ထမ်းဆောင်နေစဉ်မှာဗန်လုပ်ငန်းရှင်တို့အသက်ခံမှုနဲ့ပတ်သက်တဲ့တပ်တွေအထောက်အထားတွေဖုံးကွယ်ဖို့ကြိုးပမ်းမှုနဲ့ဂျော်ဂျီယာတရားရုံးကထောင်ဒဏ်3နှစ်ချမှတ်လိုက်ပါတယ်။မစ္စတာဆက်ကတ်ဗယ်ဟာယူကရိန်းနိုင်ငံမှာရှိနေတာဖြစ်ပြီးတရားရုံးကသူ့မျက်ကွယ်မှာစီရင်ချက်ချခဲ့တာပါ။သူဟာယူကရိန်းကအိုဒက်ဆာဒေတာအုပ်ချုပ်ရေးမှုဖြစ်တဲ့တာဝန်ထမ်းဆောင်နေရကနေ2016မှာယူကရိန်းသမရပေထရိုပိုရိုရှန်ကိုအောက်ရီလိုက်စားမှုရှိနေတော့မယ်လို့ပြောပြီးအုပ်ချုပ်ရေးမှုတာဝန်ကလည်းနှုတ်ထွက်ခဲ့သူဖြစ်ပါတယ်။ဂျော်ဂျီယာမြို့တော်တစ်ပလစီကတရားရုံးကသူဟာသမရတာဝန်ယူထားချိန်မှာသမရအာနာသုံးပြီးဆန်ဒရိုကဗာလီယန်ဤအသက်ခံမှုနဲ့ပတ်သက်တဲ့တပ်တေကန်အချက်လက်တွေကိုဖုံးကွယ်ဖို့ကြိုးစားခဲ့တယ်လို့တပ်ဖြတ်ခဲ့သူ၄ဦးကိုပါလူငယ်ချမ်းသာခွင့်ပေးခဲ့မှုနဲ့အပြစ်ရှိတယ်လို့ပြောကြားခဲ့တာပါဆက်ကတ်ဖေးကကတော့အခုလိုအမိန့်ချတာဟာလုံးဝတရားမဝင်တယ်လို့ပြည်တွင်းနဲ့နိုင်ငံတကာဥပဒေတွေနဲ့ပါမကန့်ညီဘူးလို့သူ့ Facebook စာမျက်နှာမှာတောက်ကြံနေကြရေးပါတယ်သူက2014ကနေ2000 ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
တန်တမာရေးနည်းလမ်းနဲ့အပြင်းထန်ကြိုးစားနေပြီးသမ္မတရီချစ်ဒိုင်ယက်အာဒိုဂန်ဟာပြည်နှစ်နိုင်ငံမှာရောက်နေပါတယ်။သမ္မတအာဒိုဂန်နဲ့ပြည်နှစ်သမ္မတအီမန်နူအယ်မက်ခရွန်တို့တောက်ကြံလေးကတွေ့ဆုံပြီးဆီးရီးယားရေးနဲ့ကုန်သွယ်ရေးကိစ္စတွေကိုဆွေးနွေးကြပြီးတဲ့နောက်ကန်ထရိုက်စာချုပ်အတော်များများကိုသမ္မတအာဒိုဂန်ကလက်မှတ်ရေးထိုးပါတယ်။ပြင်သစ်လေယာဉ်ထုတ်လုပ်ရေးကုမ္ပဏီ Airbus ကနေ Turkish Airlines ကဂျက်လေယာဉ်25စင်းဝယ်ယူတဲ့သဘောတူညီချက်လက်မှတ်ရေးထိုးပွဲကိုလည်းသမ္မတနှစ်ဦးတက်ရောက်ပါတယ်။EU ဟာတူရကီရဲ့နံပါတ်1ပို့ကုန်သွင်းကုန်လုပ်ငန်းအဓိကဒေသပါ။ဒါပေမဲ့လည်းနှစ်ဖက်ကြားဆက်ဆံရေးကအဆင်ပြေလာပါဘူး။အဓိကကတော့တူရကီရဲ့လူခွင့်ရေးခြေနေသမရအာဒူဝန်ရဲ့အာဏာပိုကြီးလာစေတဲ့ပြီးခဲ့တဲ့နှစ်ကအငင်းပွားပွဲလူဆန္ဒခံရပွဲဒုက္ခတွေရွှေပြောင်းဝင်ရောက်တာနဲ့ EU တဝန်းမှာတူရကီနိုင်ငံသားတွေဗီဇာမဲ့သွားလာနိုင်ရေးတူရကီကကြိုးစားနေတဲ့ကိစ္စတွေကြောင့်ဖြစ်ပါတယ်။
ရန်ကုန်မြို့ကြီးရဲ့လမ်းမတွေပေါ်မှာကားရှင်ရဲ့တိတ်များလာတာနဲ့မြတ်လမ်းကျောပိတ်ဆို့မှုအခြေအနေကလည်းတစ်နေ့တခြားဆိုးလာပါတယ်။ကားဟောင်းတွေတင်သွင်းခွင့်ပြေးလိုက်တဲ့နောက်ပိုင်းလမ်းကျောပိတ်ဆို့မှုအခြေအနေပိုဆိုးလာတဲ့အတွက်တိုတာမော်တော်ကားကုမ္ပဏီကလမ်းအနေပညာပေးမှုတွေနဲ့ချက်ချင်းပဲစတင်အကူအညီပေးတော့မှာဖြစ်ပါတယ်။ဂျပန်ကကားကုမ္ပဏီကြီးဖြစ်တဲ့တိုတာဟာမြန်မာချက်ချင်းကြီးအဖွဲ့လမ်းလုံခြုံစိတ်ချမှုဆိုင်ရာနိုင်ငံတကာမိတ်ဆွေများအဖွဲ့တို့နဲ့အတူပူးတွဲပြီး2018ပထမနှစ်ဝက်မှာရန်ကုန်ကကျောင်းတွေမှာစမ်းသပ်စီမံကိန်းကိုစတင်တော့မှာပါ။ကျောင်းတွေတဝက်ကရန်သားအတော်လာတွေကိုလိလာပြီးကားရင်မောင်းနဲ့နှုံထားတဲ့ကျောင်းသားငယ်တွေဘလို့ပုံစံလမ်းဖြတ်ကူးရဲဆိုတာအပါဝင်လိလာတဲ့စီမံကိန်းကိုစတင်တော့မှာဖြစ်ပါတယ်။ဒီစီမံကိန်းကနေရင်သွာလာမှုလမ်းကျော်ဆိုင်ရာအချက်လက်တွေကိုရယူမှာဖြစ်ပါတယ်။ဒီဖွဲ့ကမူလရန်ကျောင်းသူကျောင်းသားတွေနဲ့ဆရာဆရာမတွေအတွက်ပညာပေးစာဆောင်တွေကိုထုတ်ဝေမှာဖြစ်တယ်လို့ရေရှည်အတွက်လမ်းလုံခြုံရေးဆိုင်ရာအသိရှိစေဖို့မိဘအုပ်ထင်းသူတွေကိုပါလက်တွေ့တန်တန်းတွေပေးမှာဖြစ်ပါတယ်။ရင်းပတ်တန်ဝင်တဲ့ကားမတော်တဆဖြစ်မှုကြောင့်တည်ဆုံးရသူက2016မှာ4900အထိရှိနေတယ်လို့ပြည်တွင်းသတင်းတွေမှာဖော်ပြပေမဲ့ရင်းမှတ်တမ်းမဝင်တည်ဆုံးရသူကအများပြားရှိနေတာပါ။2013ခုနှစ်ထက်ကတစ်နှစ်ထဲမှာကို8000ရှစ်တရာကနေတောင်း3000လောက်တိရှိမယ်လို့ WHO ကခန့်မှန်းပါတယ်။မြန်မာနိုင်ငံမှာလမ်းဖြတ်ကူးသူတွေကိုဦးစားပေးရမယ်ဆိုတဲ့အသည့်လူလူမှမရှိသလိုမီးပွင့်တွေကောင်းကောင်းမရှိတဲ့လမ်းတွေမှာလမ်းစည်းကမ်းဆိုင်ဖို့တွေတည်တည်ချာချာမတက်ဆင်ထားတာတွေကြောင့်ကားဆင်းရဲရုပ်တဲ့တိုးမြင့်လာပြီးကားမောင်းသူအများစုကအနေရကြီးတဲ့လမ်းကျောပြောင်းလာတွေလှုပ်လေရှိတာကြောင့်မတော်တဆဖြစ်မှုတွေတိုးလာခဲ့တာဖြစ်ပါတယ
်။စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့တော်ခင်မျိုးသက်တို့ကြီးညာပေးသွားတာပါ။အခုဆက်တိုက်နားဆင်ရမယ့်သတင်းလွှာလေးကတော့အရင်ဆုံးတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံအဆင့်မြင့်ဆွေးနွေးပွဲဖြစ်မြောက်တော်မဲ့သဘောတူညီချက်အကြောင်းနားဆင်ရပါမယ်။အဆင့်မြင့်ဆွေးနွေးပွဲလှုပ်ဖို့တောင်ကိုရီးယားဘက်ကကန့်လန့်တာကိုမြောက်ကိုရီးယားကလက်ခံလိုက်ပါပြီ။ကိုရီးယားနှစ်နိုင်ငံကိုပိုင်ချထားပြီးလုံခြုံရေးအခိုင်အမာချထားတဲ့စစ်မဲ့ဒေသပါမွန်ဂျွန်ကျေးရွာမှာဒီဆွေးနွေးပွဲကိုလုပ်မှာပါ။တောင်ကိုရီးယားမှာလုပ်မဲ့ဆောင်းရာသီအိုလံပစ်အားကစားပွဲတော်ပြီးတဲ့အထိတောင်ကိုရီးယားအမေရိကန်ပူးတဲ့စီရင်လက်ကျင့်မဲ့အစီအစဉ်ကိုရွှေ့ဆိုင်းထားမယ်လို့နှစ်နိုင်ငံတာဝန်ရှိသူတွေပြောခဲ့ပြီးတဲ့နောက်အခုလိုကိုရီးယားနှစ်နိုင်ငံဆွေးနွေးမဲ့ကိစ္စဖြစ်လာတာပါ။ကာလာဘပ်ရဲ့သတင်းဆောင်ပါကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင်။
အိုလံပစ်အားကစားပွဲတော်ကိစ္စနဲ့ဆက်ဆံရေးအခြေအနေအားလုံးတိုးတက်အောင်ဘယ်လိုလုပ်ကြမလဲဆိုတာတွေကိုနေဆက်ကြီးရောမှာဇန်နဝါရီလ9ရက်အင်္ဂါနေ့ကျရင်ဆွေးနွေးကြဖို့တောင်ကိုရီးယားဘက်ကကန့်လန့်လာကိုလက်ခံတဲ့အကြောင်းမြောက်ကိုရီးယားကအကြောင်းကြားခဲ့တယ်လို့ပြည်လဲပေါင်းစည်းဆိုင်ရာတောင်ကိုရီးယားဝန်ကြီးဌာနကတောက်ကြာနေမနေ့မှာပြောတာပါဆက်ဆံရေးကိုယ်စားလှယ်အဖွဲ့တွေကိုဘယ်သူတွေဦးဆောင်မလဲဆိုတာမကြာခင်ကမှပြည်လဲဖွင့်လှစ်ထားတဲ့ဆက်သွေးလမ်းကြောင်းကနေတဆင့်နောက်သတင်းဘက်မှတတ်မှတ်ဆုံးဖြတ်မယ်လို့ဝန်ကြီးဌာနပြောခွင့်ရပိုက်ဒဲဟွန်ကပြောပါတယ်တောင်မြောက်ကိုရီးယားနိုင်ငံသားဘယ်လိုဆွေးနွေးမှုမျိုးမဆိုဟာကိုရီးယားကျွန်းဆွယ်မှာဆက်ဆံရေးတိုးတက်စေမယ့်အပြုဘောဆောင်တဲ့အဆင့်တစ်ခုဖြစ်ပြီးဒေသတွင်းအလုံးစုံတည်ငြိမ်ရေးအထောက်အကူဖြစ်စေမယ်လို့မြင်ကြပါတယ်။ဒီဖြစ်ထွန်းမှုကနေလူမျိုးရင်းဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့နဲ့အပြန်အလှန်ပြောဆိုနားထောင်ဖို့နှစ်ဖက်လုံးအတွက်အခွင့်အလမ်းရမယ်လို့မြောက်ကိုရီးယားရေးကြံကျင်သူတူဖြစ်သူဆိုမျိုးမြောက်ကိုရီးယားလေးလာရေးတက္ကသိုလ်ကပါမောက်ခရန်မူဂျင်းကပြောပါတယ်
။ရန်ကုန်청산은평창올림픽기간중
တောင်မြောက်ဆက်ဆံရေးစတင်ဖို့နှစ်ဖက်လုံးကအတော်လေးစိတ်ဝင်စားကြသလိုနှစ်ဖက်ဆက်ဆံရေးတိုးတက်ဖို့ရည်ရွယ်ချက်လည်းရှိကြပါတယ်ဆိုတော့ဒီကြိမ်အဆင့်မြင့်ဆွေးနွေးပွဲမှာပျုံချန်းအိုလံပစ်မှာမြောက်ကိုရီးယားပါဝင်ရေးကိစ္စနဲ့တခြားလုံခြုံရေးဆိုင်ရာတွေကိုအာရုံစိုက်ဆွေးနွေးကြပါလိမ့်မယ်အိုလံပစ်ပွဲမှာမြောက်ကိုရီးယားပါဝင်ရေးနှစ်ဖက်သဘောတူညီချက်ရမယ်လို့ခန့်မှန်းထားပါတယ
်ဒါပေမဲ့လုံခြုံရေးဆိုင်ရာပါဝင်တခြားကိစ္စတွေမှာတော့နှစ်ဖက်စလုံးကအပြန်အလှန်ပြောဆိုကြမှာဖြစ်တယ်လို့တစ်ဖက်ကပြောတာကိုနောက်တစ်ဖက်ကနားထောင်မှလည်းဖြစ်တယ်လို့ပေါမောက်ခရဲကသုံးသပ်ပါတယ်။ဒါအပြင်ကွန်မြူနစ်မြောက်ကိုရီးယားနဲ့ဒီမိုကရေစီနိုင်ငံတောင်ကိုရီးယားတို့အကြား တရားဝင်ပြန်ပြီးဆွေးနွေးကြတာကနေကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းမဲ့ရေးအပေါင်းလက္ခဏာဆောင်လမ်းကြောင်းစီဥတည်သွားနိုင်တယ်လို့လည်းပေါမောက်ကရန်ကမြင်ပါတယ်
။ Yanggok Jeongsang은 평창 올림픽이 안전하고 성공적으로 개최되도록 최선을 다하고
강 코리아 쪽 뉴클리어 게임 의 기사가 아예 지비 약 코리아 쪽 또 아메리칸 내 세세 희나이가 아예 지바래. 다장 평창 올림픽 뽀에 아오미무 야라고 어뢰 병 아피 아동 차 비어 나 나이간 자 세세이 변디 싸우 자 바메. 약 코리아 내 아메리칸 자 스윈웨 보고 래 나팟 슬롱 고 땅 코리아 가 나 차 바래 메.
아나가 마 4 나이간 6 나이간 스윈웨 뽀레 가니 드신 ငင်းချမ်းကြီးတိစောက်ဖို့ဖြစ်လာနိုင်ခြင်းရှိတယ်လို့လဲပေါမောက်ကရန်ကသုံးသပ်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ကြားနှစ်ဆင်လုံးနေကြပူးတွဲစီရေးလေ့ကျင့်မှုကိုနောက်လာမှကျင်းပမယ်အိုလံပစ်ပွဲတော်ပြီးတဲ့အချိန်ထိဆက်ဆိုင်ထားမယ်လို့အမေရိကန်နဲ့တောင်ကိုရီးယားတို့ဆုံးဖြတ်အပြီးသိနေကြခင်မှာပဲအဆင့်မြင့်ဆွေးနွေးပွဲလုပ်ဖို့မြောက်ကိုရီးယားကတောက်ကြံနေမှာလက်ခံလိုက်တာပါ။ Full Eagle လို့ခေါ်တဲ့ပူးတွဲစီရေးလေ့ကျင့်မှုကိုဖေဖော်ဝါရီလနဲ့ဧပြီလအတွင်းနှစ်ဆင်လုံးလေ့ရှိပြီးအလားတူစီရေးလေ့ကျင့်မှုတွေတဲ့ကမ္ဘာပေါ်မှာအကြီးဆုံးဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံနဲ့ဒေသတွင်းကိုခုခံကာကွယ်ရေးအစင်းသင်းဖြစ်မှုအားကောင်းစေဖို့အတွက်ကြီးရည်လီတပ်ဖွဲ့တွေနဲ့အထူးစစ်စင်ရေးတပ်ဖွဲ့တွေပူးတွဲပြီးလေ့ကျင့်တာပါ။အဲဒီစီရေးလေ့ကျင့်မှုတွေကိုမြောက်ကိုရီးယားကအမြဲကန့်ကွက်ပြောဆိုပါတယ်။မြောက်ကိုရီးယားဟာဒုံးကျည်ပြစ်လွတ်စံတပ်တာတွေနဲ့6ကြည်မြောက်နဲ့အကောင်းဆုံးနျူကလ িয়ার စံတပ်မှုကိုမကြသေးခင်လတွေတွင်လုပ်ခဲ့တာကြောင့်နိုင်ငံတကာကတန်ခတ်အရေးယူထားတာပါ။အဲဒီအရေးယူမှုတွေနဲ့သမ္မတထရန့်အဆိုရကတင်းတင်းမာမာပြောတာတွေကိုမြောက်ကိုရီးယားအစိုးရကဂရုမစိုက်ပဲလက်နက်အစီအစဉ်တွေကိုဆက်လုပ်နေသေးပါအမေရိကန်ရဲ့ကျူးကျော်မှုကိုကာကွယ်ဖို့ဒီလိုလုပ်နေတာလို့မြောက်ကိုရီးယားဘက်ကပြောပါတယ်ခင်ဗျာ
ကိုချောသိန်းပြောပြသွားတာပါရှင်အခု OIC Islamic နိုင်ငံများအဖွဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေစီတွားရောက်ခဲ့တဲ့အကြောင်းနှားဆင်ရပါမယ် OIC လို့ခေါ်တဲ့ Islamic နိုင်ငံများအဖွဲ့ကကိုယ်စားလှယ်တချို့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာမွတ်စလင်ဒုက္ခသည်စခန်းတွေစီကို January 4ရက်နေ့ကတွားရောက်ကြည့်ရှုခဲ့ကြပါတယ်သူတို့ဘက်ကရိုဟင်ဂျာတွေရဲ့အခြေအနေအကြောင်းအစီရင်ခံစာတစ်စောင်ထုတ်ပြန်ဖို့လည်းရှိနေပါတယ်ဒီအကြောင်း Writer သတင်းဌာနကရေးတဲ့သတင်းဆောင်ပါကိုကိုကျော်အောင်လွင်ကပြောပြပါမယ်ရှင်
အဖွဲ့ဝင်73ဦးပါတဲ့ Islamic နိုင်ငံများအဖွဲ့ OIC ကကိုယ်စားလှယ်တွေဟာ Bangladesh နိုင်ငံရဲ့နေဆက်မှာရှိတဲ့ Rohingya Muslim ဒုက္ခသည်စခန်းတွေကို January 4ရက်နေ့တုန်းကတွားရောက်ခဲ့ကြပါတယ်။အားမကျင့်ခံခဲ့ရတဲ့သူတွေမတရားစော်ကားခံခဲ့ကြရတဲ့ဒုက္ခသည်တွေရဲ့ပြောပြချက်တွေ့ကြုံတွေကိုသူတို့နားထောင်ခဲ့ကြပါတယ်။အခုလိုဒုက္ခသည်စခန်းတွေကိုလာပြီးတော့လေ့လာကြည့်ရှုနေခဲ့တဲ့ကိစ္စတွေကနေအစီရင်ခံစာတစ်စောင်ထုတ်ပြန်သွားဖို့ရှိတယ်လို့လည်းအဲ့ဒီ OIC ကိုယ်စားလှယ်အဖွဲ့ရဲ့ခေါင်းဆောင် Dr. Rachid L. Baluchi ကပြောပါတယ်
In this report, we will put our recommendation and also our advice regarding the situation.
ဒီနေရာရဲ့အခြေအနေနဲ့ပတ်သက်ပြီးကျွန်တော်တို့ရဲ့အကြံပြုချက်တွေနဲ့ထောက်ခံချက်ကိုအစီရင်ခံစာထဲမှာထည့်သွင်းသွားဖို့ရှိပါတယ်။ဒီနိုင်ငံအတွင်းကကျွန်တော်တို့ရဲ့မွတ်စလင်ညီအစ်ကိုတွေရဲ့တကယ့်အခြေအနေတွေကိုသိနိုင်မြင်နိုင်အောင်အခုဒီခရီးစဉ်ဖြစ်မြောက်အောင်စီစဉ်ပေးခဲ့တဲ့ဘင်္ဂလားဒေ့ရှ်အစိုးရကိုကျွန်တော်တို့ဘက်ကကျေးဇူးတင်တဲ့အကြောင်းကျွန်တော်ထပ်ပြောပြစီ
OIC ကိုယ်စားလှယ်အဖွဲ့မှပါဝင်သူအမျိုးသမီး Rai Han Binti Abdullah ကတော့ရိုဟင်ဂျာတွေကြုံတွေ့ခဲ့ကြရတဲ့အဖြစ်ဟာလူမျိုးနွယ်စုလိုက်ရှင်းလင်းဖယ်ရှားမှုပဲလို့ဆိုပါတယ
် The stories that they shared with us they say that yes there's a killing torturing
သူတို့ကြုံခဲ့ရတဲ့အဖြစ်အပျက်တွေကိုကျမတို့ကိုပြန်ပြီးတော့ပြောပြချက်တွေအရာတပ်ဖြတ်မှုနှိမ်ပယ်နှိပ်စက်မှုနဲ့စဉ်းစားလို့တောင်မရနိုင်လောက်အောင်ဆိုးရွားတဲ့အခြေအနေတွေနဲ့သူတို့ကြုံခဲ့ရတာပါကျမတယောက်ထည့်ရဲ့အမြင်ပြောရမယ်ဆိုရင်တော့ဒါကလူမျိုးတုံးတက်ဖြတ်မှုလူမျိုးနွယ်စုလိုက်ရှင်းလင်းဖယ်ရှားမှုလူနည်းစုရိုဟင်ဂျာတွေကိုကျူးလွန်တဲ့ပြစ်မှုတွေပါ။ဘာကြောင့်လဲဆိုတော့သူတို့ကမွတ်စလင်ဖြစ်နေလို့လေ။ကျမတို့ကနိုင်ငံ58နိုင်ငံစုပေါင်းထားတဲ့ OIC အဖွဲ့ရဲ့အကြံပေးတွေပါ။မြန်မာနိုင်ငံတွင်းကမွတ်စလင်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကျမတို့အရန်ကိုစိုးရိမ်ပူပန်ပါတယ်
။ OIC အဖွဲ့ရဲ့ကိုယ်စားလှယ်တူဖြစ်တဲ့ SK Kagawa ကတော့ပြစ်မှုကျူးလွန်သူတွေကိုအရေးယူနိုင်မှဖြစ်မယ်လို့ဆိုပါတယ်။
Our call would be to document and have these people brought before justice.
တို့ရဲ့လုံဆောင်မှုကမှတ်တမ်းဖြစ်ရှိသွားမှာပါ။အခုကိစ္စမှာအပြစ်ရှိတဲ့သူတွေကိုတရားဥပဒေအရအရေးယူရမှာပါ။ဒီဒုက္ခသည်စခန်းထဲမှာရှိနေတဲ့ရိုဟင်ဂျာတွေရဲ့နာကျင်မှုနဲ့ဒဏ်ရာရတဲ့ကိုတတ်တာပျောက်ကင်းအောင်ကုသနိုင်မှုကတရားဥပဒေအရအရေးယူဖို့ကလွယ်ပြီးတခြားလမ်းမရှိပါဘူး။အဲလိုမှမဟုတ်ရင်တို့ဟာသစ္စာအဖောက်ခံရတယ်လို့ခံစားရပါလိမ့်မယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာလွန်ခဲ့တဲ့လေးလလောက်ကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေနဲ့အစိုးရလုံခြုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းရေးတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာခဲ့ကြတဲ့ရိုဟင်ဂျာမွတ်စလင်အရေအတွက်ဟာအခုဆိုရင်6,500,000လောက်ရှိသွားခဲ့ပါပြီ
။ကိုကျော်အောင်လွင်ပြောပြခဲ့တာပါရှင်။အခုတော့ရန်ကုန်တိုင်းဒေသကြီးမှာမှုခင်းကြဆင်းရေးစတင်ဆောင်ရွက်နေတဲ့အကြောင်းပြောပြပါမယ်။ 2018ခုနှစ်မှာရန်ကုန်တိုင်းဒေသကြီးအတွင်းမှုကင်းကြဆင်းရေးအတွက်ရန်ကုန်တိုင်းဒေသကြီးရတဖွဲ့ကလင်းယုံစီမံချက်ကိုဆောင်ရွက်နေပါတယ်။စာဝင်နေရေးကြက်တဲမှုတွေရှိနေသမျှခိုးဝှက်လူရက်မှုတွေစတဲ့မှုကင်းတွေကတော့ရှိနေဦးမှာဖြစ်တဲ့အကြောင်းဒေသမျိုးကန်တွေကတော့ပြောကြပါတယ်။အခုလိုရာဇဝတ်မှုကြဆင်းရေးစီမံချက်တွေကဘလောက်ထိရောက်နိုင်မလဲဆိုတာကို VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်။
2018ခုနှစ်အတွင်းမှာရန်ကုန်တိုင်းဒေသကြီးတွင်မှုကင်းကြဆင်းစေဖို့တိုင်းရင်းတပ်ဖွဲ့ကလင်းယုံစီမံချက်ကိုဇန်နဝါရီ1ရက်နေ့ကစတင်နေပါတယ်။ဒီနှစ်အတွင်း3လတကြိမ်ခွဲပြီးစီမံကိန်းကိုလင်းကဆောင်ရွက်တော့မှာဖြစ်တယ်လို့ရန်ကုန်တိုင်းဒေသကြီးရဲတပ်ဖွဲ့မှူးချုပ်ရဲမှူးလဝေကဗီဒီယိုကိုအခုလိုပြောပါတယ်။
ဇန်နဝါရီ1ရက်နေ့ကနေပြီးတော့မတ်လ31ရက်နေ့ထိအလင်းရောက်စီမံချက်1ဥပဒေတရားကနေပြီးတော့ဇော30ရက်နေ့ထိလင်းရောက်စီမံချက်2ဟာဇူလိုင်လ1ရက်နေ့ကနေပြီးတော့စက်တင်ဘာလ30ရက်နေ့ထိကလင်းရောက်စီမံချက်3အော်ဒီဘာလ1ရက်နေ့ကနေပြီးတော့ဒီဇင်ဘာ31ရက်ထိကလင်းရောက်စီမံချက်4အဲ2018ခုနှစ်တခုလုံးကိုလင်းရောက်စီမံချက်အဆင့်1နဲ့3လေးနဲ့ဟာလား3လတကြိမ်အပိုင်း4လိုင်းခွဲပြီးတော့ဆောင်းသွားမယ်
ဒီကနေ့2018ခုနှစ်တုန်းကလည်းဆွေဆွေစီမံချက်ချပြီးမှုဝင်ကြဆင်းရေးတွေကိုဆောင်ရွက်ခဲ့ပါတယ်။အဲဒီစီမံကိန်းကအောင်မြင်ခဲ့တယ်လို့ရဲမှူးလဝေကဆိုပါတယ်
။ဒီကနေ့နေ့ကတော့ဟာလားဆွေစီမံချက်နဲ့ဆောင်ရွက်ခဲ့တဲ့ကြောင့်ဟာလားဗာလဲပြောပြော2016နဲ့2019နှိုင်းချင်တဲ့ခါမှာလူသက်မှုတွေ၊လူရဲမှုတွေ၊ပြန်ပေးမှုတွေ၊ဖောက်ထွင်းမှုတွေကတနည်းတပေါ့နော်ဟို2016နဲ့19နှိုင်းချင်ကြရ2016မှာကျွန်တော်ဆွေစီမံချက်ဆောင်ရွက်တဲ့2016ရဲ့ဆိုင်2019ခုမှာအမှုကြီးတွေကျောင်းနေကြဆင်ခရာပြရှိရတယ်။ဒါပြီးတော့ဒီရည်ကျွန်တော်ဆွန်ရဲစီမံချက်ဒီဒါပဲအောင်မြင်တယ်လို့ကျွန်တော်တို့ဒါတုံးတက်လို့သိရှိရတာပေါ့နော်
။လင်းယုံစီမံချက်ရခိုးဆိုးလူနိုင်ကျူးလွန်တွေကိုနှိမ်နင်းနေတာဖြစ်ပါတယ်။ဒီနှစ်ကုန်ပိုင်းလောက်ကစပြီးလမ်းမအုပ်စုဘွဲ့ရက်ပြာတောက်တုံးလူတွေကိုလည်းစီမံချက်နဲ့ဖမ်းဆီးခဲ့ပါတယ်။လင်းယုံစီမံချက်ကြောင့်တွာလာရအရင်ထက်လုံခြုံနေလို့ခံစားရပြီမဲ့စီးပွားရေးကြက်တဲမှုနဲ့ဒူးစီရိုက်မှုတွေဆက်ဆက်နေတယ်လို့ရန်ကုန်မြို့ကန်တယောက်ကထောက်ပြပါတယ
်။စီးပွားရေးကောင်းကောင်းလာကြီးအကုန်လုံးတာဟောအဲကိုကိုကိုလုံခြုံတော့လုံခြုံနေလို့ခံစားရပါလေတွားရတဲ့နေရာမှာပေါ့နော်။ကိုကြီးချဆင်းမှုတော့လုတ်တာပဲဒါပေမဲ့လုတ်တဲ့ဆိုတာလေလူတွေစီးပွားရေးနဲ့ဆိုင်တာပေါ့နော်။စီးပွားရေးချဆင်းတဲ့အခါကျတော့လူတွေကငန်းတဲ့ပြက်ပြက်တဲ့အခါကျရင်တော့ဒါမှုရင်းနေရောသာအကုန်လုံးဟောဒွေလကူကြရွယ်ကူကိုနှိုက်လာကြမှာကြီးပဲ
ရေကမျိုးမှာမှုကင်းကြရင်စေဖို့ရဲတပ်ဖွဲ့ကစီမံချက်နဲ့ဆောင်ရွက်နေပြီမဲ့ရဲတပ်ဖွဲ့ဘက်ကဆောင်ရွက်နိုင်စွမ်းနဲ့ထိရောက်နိုင်မှုမှာစိန်ခေါ်မှုတွေရှိနေတယ်လို့မှုကင်းသတင်းတော်ကော်မတီကအခုလိုတုံ့တက်ပါတယ
်ဟိုသူတို့တိတိကျကျခိုင်တွေ့ရမှာပါလဲဆိုတော့ဒီစီမံချက်တွေသိချလောက်ရမှာသဘောကအများစုကအခုကသူတို့ကင်ပန်ကင်ပန်တဲ့အချိန်မှာဒီတကူတဘူးရမထောက်ဘူးသူတို့ကင်းတိမ့်မဲ့အချိန်တော့ဗောနော်ဝီလီဝီလင်း3နိုင်4နိုင်လောက်မှကောင်းရပြန်ပတ်ခိုးတာအမွေရှိတယ်အမွေရှိတော့ကင်းကပတ်နေုံနဲ့မရဘူးတဲ့။လက်ဆုံးကိုကအများကြီးဆောင်တယ်။သူတို့မှလည်းဒီခြေလုံးကင်းပတ်နေလို့လည်းသူတို့လည်းအဆင်မပြေဘူး။ဘာလို့လဲဆိုတော့သူတို့ဝန်ထမ်းအင်အားနဲ့ပြည့်လူချင်းနဲ့ဒီတနေ့တနေ့တရားရုံးထုတ်တာနဲ့ရဲစခန်းမှာဆောင်းရတာနဲ့လက်ကင်းပတ်ကတာနဲ့လူကြီးလမ်းကြောင်းသွားတာနဲ့ဆိုဒီသူတို့ဘက်ကကြည့်လို့ရှိရင်ဒီရဲဝန်ထမ်းတွေလည်းအဆင်မပြေဘူး။အဲ့တော့ဟိုဘယ်လိုလုပ်မလဲ planning data ချအောင်ပေါ့နော်။လက်ရှိရန်ကုန်တိုင်းရဲ့ဟိုရှိနေတဲ့ရဲအင်အားနဲ့ဒီရန်ကုန်တိုင်းမှာနေထိုင်တဲ့လူတွေအင်အားကြည့်လို့ရှိရင်အများကြီးကွာ။
ရန်ကုန်တိုင်းဒေသကြီးရဲတပ်ဖွဲ့ကမှုကင်းကြဆင်းရေးအသိပညာပေးဟောပြောမှုတွေရက်ွက်အခြေပြုအဖွဲ့တွေဖွဲ့ပြီးဝေကင်းလှည့်ကင်းရက်ကင်းတွေနဲ့လုံခြုံရေးတွေကိုဆောင်ရွက်ပေးနေပါတယ်။စီရင်စရာတွေက2018ခုနှစ်အတွင်း2016ခုနှစ်ကတည်းကဆိုင်ရင်လူတက်မှုလူရက်မှုတို့ရော့ကျခဲ့ပေမဲ့မွေးစေဝါမှုနဲ့မရိမှုတွေကတော့တိုးလာပါတယ်။လက်တလုံးမှာတော့ရန်ကုန်မှာဟာတာဗီဒီယိုဇလန်းတို့တွေကြောင့်လူမှုကွန်ရက်ပေါ်ကနေနာမည်ကျော်ခဲ့သူကောင်ရဲစစ်ကိုအုပ်စုဘွယ်ဝိုင်းဝန်းထိုးချိတ်ကန်ကြောက်ကြလို့တည်ဆုံတဲ့အမှုကလူများစိတ်ဝင်စားနေတဲ့အမှုဖြစ်နေပါတယ်ခင်ဗျာ။
ဆရာရှင်များရှင်2018နှစ်သစ်အစမှာပဲရန်ကုန်မြို့နယ်မှာလူငယ်တအူးကိုအုပ်စုနဲ့ရရကနေတိတ်ဆုံးခဲ့တဲ့အဖြစ်နဲ့ကြုံရပါတယ်။ဒီလိုဝမ်းနည်းစရာဖြစ်ရမျိုးတွေမြန်မာနိုင်ငံမှာဘလောက်များများကြုံနေရပါလဲ။အကြီးတန်းတဲ့ဒီလိုဖြစ်ရမျိုးတွေကိုဘယ်လိုဟန့်တားနိုင်မလဲဆိုတာကိုစနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအခြေအနေနဲ့ပတ်သက်လို့သောရရှင်တွေရဲ့အထွေထွေတွေပဲဖြစ်ဖြစ်သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-3255 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်ကြတဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။နေ့နေ့ညတိုက်ရိုက်လေးလိုက်ရှိတဲ့ကကြိုဆိုပါရစေ။
VOA American တိုင်းရဲ့တိုင်းရိုက်လေးလိုင်းစီစဉ်တွေကိုအင်ကာနက်စနေညပိုင်းစီစဉ်တွေမှာတပတ်ကိုနှစ်ကြိမ်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။လာမယ့်စနေညတိုင်းရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုရာသီဥတုဆိုင်ရာသတင်းစာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံတော်ဝန်အချိန်အခါမဟုတ်မိုးရွာသွန်းမှုတွေကြောင့်နေရာတော်များများမှာဒီသတင်းပတ်ထဲမှာပဲစိုက်ပျိုးသီးနှံတွေပျက်စီးဆုံးရှုံးခဲ့ရပါတယ်။အခုလိုဆောင်းရာသီမှာအချိန်အခါမဟုတ်မိုးရွာသွန်းတာဟာလာနီညာကြောင့်ဖြစ်နိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကပြောပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုကောင်းစံဟင်းကပြောပြမှာပါရှင်။
ပြီးခဲ့တဲ့ဒီဇင်ဘာလကုန်ပိုင်းကစပြီးအချိန်အခါမဟုတ်မိုးရွာသွန်းခဲ့လို့မြန်မာနိုင်ငံနေရာဒေသအချို့ကစိုက်ပျိုးသီးနှံတွေရှိသိမ့်ပြီးစဘာတွေပျက်စီးသွားခဲ့တယ်လို့တောင်သူတွေကပြောပါတယ်။မြန်မာနိုင်ငံအလဲပိုင်းမုံရွာမြို့နယ်တွေကကောက်ပဲသီးနှံစိုက်တောင်သူတအုပ်ဖြစ်တဲ့ဦးတည်လွင်ကတော့
စက်တွင်ငင်းနေရရေနစ်တော့ကြတော့အနစ်ပုတ်ရောဂါဝင်ပါလေ။အဲပုံစံငုံနေရတော့ခုကခုတ်တော့မဲ့အချိန်မှာအသီးတွေအမှုရိုက်နေလေ။အဲညီဘက်ကလည်းပါတော့တိတ်ပြီးတော့သေးတွေပါလေလိုက်ရမှာပေါ့ငါကြီး။
ပြီးခဲ့တဲ့ရက်ပိုင်းကမြန်မာနိုင်ငံအတွင်းမိုးရွာသွန်းပုံချင်းမတူပေမဲ့နေရာဒေသတော်တော်များများအေးအေးပူပီးဆွတ်ဆူတဲ့ဆောင်းရာသီကိုခံစားခဲ့ကြရတာပါမြန်မာနိုင်ငံရဲ့အချို့နေရာဒေသတွေမှာစင်စဲမပြတ်မိုးရွာသွန်းခဲ့လို့စဘာခင်းတွေပျက်စီးဆုံးရှုံးခဲ့ကြရပါတယ်အရာဝတီတိုင်းလက်ပုတာမြို့နယ်တဲကစံစဘာဆိုင်တဲ့ကျေးရွာတွေမှာတော့စံစဘာတွေမိုးရိပ်တိခဲ့လို့တောင်သူတွေအနေနဲ့ဆုံးရှုံးနေနိုင်တာတွေရှိတယ်လို့စဘာဆိုင်တဲ့ကိုအောင်ကပြောပါတယ
်အချိန်ကမဟုတ်ပဲနဲ့တစ်ခါလည်းမဟုတ်ဘူးနောက်ခါတော့အဲ့လိုဖြတ်ပြီးကြရွာလိုက်တဲ့အတွက်ကြောင့်လေဒေသမားတွေမှာဆန်ရည်အရည်အသွေးတွေမမီတော့လေဒါစဘာကြီးကိုမိုးရီထိသွားတော့စဘာကြီးကဆန်စည်းရခါကျိုးသွားတယ်အထက်မှာဆက်တရားဝယ်တာဆန်သား40မှာ70မျိုးဝယ်တာဟုတ်70မျိုးဝယ်တဲ့အခါကျတော့ဒေသမားကြီးကမိုးမီသွားတော့အဲ့မှာဆန်သားကြီးကမမီတော့ဘူး9ဟိုနေ70မျိုးရတယ်9သိန်းပြည့်ပထမတစ်ခါမိုးရွာတော့အဲဒုတိယတစ်ခါအခုတစ်ခါမိုးတစ်ခါထက်ရွာလိုက်တဲ့အခါကျတော့ဆန်သားတစ်ခါထက်ပြီးရေဆက်ဆိုတော့ခါသဘောတွေဖြစ်ကုန်သဘောတွေပြတော့ပေါ်ဆန်းကကျွန်တော်တို့ပထမ70မျိုးပေါက်နေတဲ့ပေါ်ဆန်းကအခုဆို9သိန်းကျော်လို့ပေါ်နေတယ်လို့အဲ့လိုဖြစ်ကုန်လေသမားကြီးကနင့်လာတာပေါ့
အခုလိုစောင်းရပြီးမှမိုးစတိုက်ရသွန်းတာဟာလာနီညာကြောင့်ဖြစ်တဲ့အတွက်ပုံမှန်မဟုတ်တဲ့ရာသီဥတုမျိုးကိုခံစားရတာဖြစ်တယ်လို့မိုးလေဝသနဲ့ဇလဗေရညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးကပြောပါတယ
်ဒီနှစ်ကဒီလာနီညာနှစ်လေးဖြစ်တယ်ပေါ့နော်ဒီလာနီညာတို့ဒီအန်နီညိုနှစ်တင်မှာတော့ဒီရာသီဥတုကပုံမှန်မဟုတ်ဘူးပေါ့နော်ပုံမှန်မဟုတ်ဘူးဒီအန်နော်မယ်ရာသီဥတုဖြစ်တယ်ပေါ့နော်ဒီခုနောက်ပိုင်းမှာလည်းဒီဆောင်းနေကာလတွေမှာပေါ့နော်ဆောင်းနေကာလတွေမှာမိုးရွာသွန်းမှုတွေကရှိတဲ့အနေအထားလေးမျိုးရှိတယ်အခုလိုမျိုးဒီပြီးခဲ့တဲ့ကောင်တော့ရွာတဲ့လူမျိုးတွေပင်္ဂလာပင်လေးဝါနေပြီးတော့လင်းလေးတွေကနေပြီးတော့ဒါအထက်ကိုတက်လာပြီးတော့မှဒီဟိုဘက်ကပြည်ပြည်မှကြီးကနေပြီးတော့လေပြားကြီးရောင်းရထိုးစင်လာတဲ့အခြေအနေမျိုးတွေကမျိုးဆောင်းတွင်းမှာတော့ဟိုတစ်ချိန်တစ်ချိန်လောက်တော့သူကတော့ဖြစ်တတ်တယ်ပေါ့နော်ပြီးခဲ့တဲ့နှစ်တွေမှာတော့ဒါဖြစ်ပြီးမဲ့သူကဝိုးရသွမှုကဟိုနေတယ်ပေါ့နော်ဖြစ်သွားတဲ့ကာလတွေကလည်းကျွန်တော်တို့နှဝယ်မှာဒီဇင်ဘာလတွေဆိုတဲ့အချိန်ကျတော့ဟိုအောင်ရှိဘူး။ဥပမာကျွန်တော်ရလာပဲလေနည်းနည်းလေးကူလာတဲ့အချိန်ကျတော့ကျွန်တော်ကဒီအရင်းပြောင်းနေမှုနည်းနည်းတော့နည်းနည်းလေးခံစားလာတဲ့အနေအထားလေးတွေရှိရပါဘူး
။အခုလိုအခြေအနေမျိုးဟာဆိုရင်ကြိုတင်ခံမှန်းလို့မရနိုင်တဲ့ရာသီဥတုဖြစ်တဲ့အတွက်ထက်ပြီးမိုးရွာအောင်မလားဆိုတာကိုတော့ကြိုမပြောနိုင်သေးဘူးလို့လည်းဒေါက်တာကျော်မိုးဦးကပြောပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလကုန်ပိုင်းကလည်းအချိန်ကမှမိုးရွာသွန်းခဲ့လို့ရေတိမ်းချိန်ရောက်ပြီဖြစ်တဲ့စဘာကင်းတွေတော်တော်များများပျက်စီးဆုံးရှုံးခဲ့ရပါသေးတယ်ခင်ဗျာ။
ကိုကောင်းဆန်ဟင်းပြောပြသွားတာပါရှင် VOA American တန်ကနေလက်ရှိထုတ်လွှင့်ပေးနေတဲ့ Radio Season 2ကို VOA ရဲ့ Internet ဆာမျက်နှာကနေပြီးတော့လည်းအချိန်နဲ့တပြေးညီဖန်ယူနိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်ရှင် Facebook ကနေပြီးတော့နိုင်မယ်ဆိုရင်လည်း VOA Bamis News ကနေပြီးတော့နိုင်ကြပါတယ်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်စာအစီအစဉ်မှာတော့အင်္ဂလိပ်စာလေ့လာလူတွေအတွက်မနေ့ကအင်္ဂလိပ်သင်ခန်းစာအစီအစဉ်ကမ္ဘာသတင်းတွေထဲမှာရေးသားထားကြတဲ့မြန်မာပြည်အကြောင်းကောက်နှုတ်ချက်တွေနဲ့တူသိပ္ပံနဲ့ဤပညာအမျိုးသမီးခံတာတွေကိုထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါရဲ့ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုတိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews facebook.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင် VOA အမေရိကန်တန်ကနေ2018ခုနှစ် January 6ရက်စနေနေ့မနက်ပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ24 32 40နဲ့လိုင်းလမီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်ခုဒုတိယပိုင်းအစီအစဉ်မှာကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်ဣရန်သုံးအင်္ဂလိပ်သင်ခန်းစာအမျိုးသမီးကန္တာနဲ့အတူသိပ္ပံနဲ့ဤပညာအစီအစဉ်မှာတော့
ခုနောက်ပိုင်းပေါ့အနှစ်30လောက်အတွင်းမှာဒီဗရမားနေလာကြောက်စင်းကိုကုတ်ကဲမှုမရှိဘဲနဲ့အလိုချင်း
တွင်းထွက်ကြောက်တွင်တဲ့တတ်ထုတွေကိုရေရှိခတ်အောင်တည့်ရလွန်ထုတ်ယူတာမျိုးထိမ့်သိမ့်ကြဖို့လိုအပ်တဲ့အကြောင်းနဲ့ဒီဘူမိပေရာပညာရှင်ဒေါက်တာဦးသိန်းရဲ့ရှင်းလင်းပြောပြချက်တွေနားဆင်နိုင်ပါတယ်အခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးနေကြတဲ့မြန်မာပြည်အကြောင်းတွေကိုမူလစာမရှင်ရဲ့အဖော်မပြည့်ဒေါက်ခင်မျိုးတက်နဲ့ဒီကောက်နှုတ်တင်ပြပေးထားတာကိုနားဆင်နိုင်ပါပြီရှင
်မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးအတွက်လုံဆောင်ကြသူတွေတောင်ရိုဟင်ဂျာအရေးကိုဘာကြောင့်မလုပ်ကြသလဲဆိုတဲ့ဆောင်းပါးကို Richard Cockett က Washington Post စာဆောင်မှာရေးပါတယ်။ဒေါန်ဆန်းစုကြည်နဲ့သူ့ရဲ့ NLD ပါတီဝင်တွေဟာမြန်မာနိုင်ငံမှာလွတ်လပ်ပွင့်လင်းပြီးနားလည်မှုရှိတဲ့လူပေါင်းအတိုင်းဝိုင်းရလာစေဖို့စစ်အာဏာရှင်တွေကိုတွန်းလှန်ခဲ့ကြတာဖြစ်ပြီး2015မှာတော့ NLD အနိုင်ရပြီးဒေါ်စုကိုရိုင်းလည်းနိုင်ငံခေါင်းဆောင်ဖြစ်အတိမတ်ပြုခံလာရပါတယ်တဲ့။စစ်တပ်ရဲ့ချေမုန်းတာခံရတဲ့အတွက်အဲ့ဒီအချိန်ကလေးကစပြီးရခိုင်ပြည်နယ်တက်ကရူဝင်ကြတွေထွက်ပြေးနေကြပေမဲ့စစ်တပ်ရဲ့လုပ်ရက်တွေကိုတွန်းလှန်ခဲ့ကြတဲ့ NLD ပါတီဝင်အများစုကတော့သူတို့အရေးအတွက်တိတ်ပြီးအရေးတူမလုပ်ကြဘူးလို့ဝေဖန်ပါတယ်။ British Colony ခေတ်မှာမွတ်စလင်အများစုပါတဲ့နိုင်ငံခြားသားတွေကိုမြန်မာနိုင်ငံတွင်ခေါ်သွင်းလာရကနေဒုတိယကမ္ဘာစစ်မတိုင်ခင်ကရန်ကုန်လိုနိုင်ငံရေးစီးပွားရေးအချက်အချာနေရာဟာအိန္ဒိယနယ်ပေါ်အများစုနေထိုင်ရမြို့တော်ဖြစ်လာခဲ့ပါလားပါတဲ့။ဒါကြောင့်ဗြိတိရှ်လက်အောက်ကနေလွတ်မြောက်ဖို့တိုက်ပွဲဝင်နေဆိုတာဟာမွတ်စလင်ဆန့်ကျင်နဲ့နိုင်ငံခြားသားဆန့်ကျင်သဘောတွေပိုးလာခဲ့တယ်လို့ဆိုပါတယ်။နိုင်ငံခြားသားမွတ်စလင်တွေအတိုင်းအဆမရှိစိတ်ဝင်လာရုံမကဗုဒ္ဓဘာသာမြန်မာအမျိုးသမီးတွေကိုအိမ်အောင်ပြုရကနေမြန်မာဗုဒ္ဓဘာသာအတွက်ပါချင်းချောက်မှုတွေကြုံလာခဲ့တာပါတဲ့။ဒီကနေ့မြန်မာရဲ့နိုင်ငံရေးမှာဒီချင်းချောက်မှုကိုစိုးရိမ်နေကြစေဖြစ်တယ်လို့ဒါဟာ NLD ကိုရောတနိုင်ငံလုံးကိုပါနေရာယူထားတယ်လို့သုံးသပ်ပါတယ်။ဒါနဲ့မကဘဲ NLD ကတက်ကြွလှုပ်ရှားသူတွေကိုယ်တိုင်လဲဒီမိုကရေစီရေးလို့လူခွင့်ရေးလို့ဆုံးရှုံးနေတဲ့နိုင်ငံသားလဲဖြစ်ခွင့်မရှိတဲ့ရိုဟင်ဂျာတွေအရေးကိုဘေးဖယ်ထားတာတွေ့ရတယ်လို့ရေးသားထားပါတယ်။
ဆမ်ဘာရှင်ပရာရှန်ပရာမီစွာရန်ရဲ့အိန္ဒိယမြန်မာနယ်စပ်ရေးရာသဘောတူညီချက်အသစ်ပြဿနာကဘာတွေလဲဆိုတဲ့သတင်းဆောင်မကိုလည်းပြောပြခြင်းပါတယ်။အိန္ဒိယအစိုးရအဖွဲ့ကမြန်မာနဲ့အိန္ဒိယနယ်စပ်ဖြတ်ကျော်ရေးဆိုင်ရာသဘောတူညီချက်တစ်ခုကိုဇန်နဝါရီလ3ရက်နေ့မှာအတည်ပြုလိုက်ပါတယ်။အသေးစိတ်ကိုရှင်းရှင်းလင်းလင်းမသိရသေးပေမဲ့အဓိကအားဖြင့်ရိုဟင်ဂျာအရေးနဲ့နယ်စပ်ဖြတ်ကျော်ရေးဆိုင်ရာစီရင်စီကံတွေညှိနှိုင်းရေးမှာတော့နှစ်နိုင်ငံလုံးအတွက်စိန်ခေါ်မှုတွေကိုရင်ဆိုင်နေကြရတာပါ။အစ်စ်တော်အာရှမဆိုရင်လည်းအိန္ဒိယနဲ့ကုန်းမြေချင်းထိစပ်နေတာဆိုလို့မြန်မာတနိုင်ငံတည်းပဲရှိပြီးအဲ့ဒီလိုနယ်စပ်ချင်းမိုင်ပေါင်း1000ကျော်ထိစပ်နေတာကအိန္ဒိယမြန်မာဆက်ဆံရေးမှာအရေးပါတဲ့ကဏ္ဍများစွာတဲ့ကတစ်ခုလည်းဖြစ်နေပါဗျ။အိန္ဒိယဒေသတွေနိုင်ငံရေးသမားတွေကတော့ရိုဟင်ဂျာအရေးကိုအာရုံစိုက်နေကြပြီးနေဆက်ဖြတ်ကျော်ပြီးရိုဟင်ဂျာတွေတရားမဝင်ဝင်လာမဲ့အရေးကိုလည်းစိုးရိမ်နေကြပါတယ်။အိန္ဒိယဟာမြန်မာနဲ့ရောဘင်္ဂလားဒေ့ရှ်နဲ့ပါနယ်မြေချင်းထိစပ်နေတာဖြစ်ပြီးနိုင်ငံကိုယ်စီမှလည်းပြည်ပရန်စိတ်ဝင်မှုကိုကာကွယ်နိုင်ဖို့နေဆက်တွေမှာလုံခြုံရေးတပ်ဖွဲ့ဝင်တွေကိုတိုးပြီးချထားသလိုဤပညာအသစ်တွေစီကံအသစ်တွေကိုလည်းစဉ်းစားနေကြရပါတယ်။ဒီဆောင်မှာအပြည့်အစုံကိုတော့ The Diplomat Online စာဆောင်မှာဖတ်ရှုနိုင်ပါတယ်ရှင်။ အခုတခါလေ့လာကြရမယ့် American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလတန်ကစီစဉ်ပို့ချထားပါတယ်ရှင
်ဒီနေ့မင်းတင်ပြမယ့် Idiom အသုံးက
Not out of the woods
ဖြစ်ပါတယ်စာလုံးပေါင်းကNOT not ကမဟုတ်သဘောကိုပြတာ OUT out OF off out of ကအပြင်ဘက်ကိုရောက်တာ THE the WOODS Woods ကတစ်တော်တွေဆိုတော့စကိုက်ထုံရဲ့ဓာတ်ရိုက်ဒီပဲကတော့တစ်တော်တွေကနေမထွက်နိုင်သေးတာတစ်တော်ရဲ့အပြင်ကိုမရောက်သေးတာပေါ့တစ်တော်ဆိုတာကတော့ဒီညမှာအခက်အခဲဆူးညောက်ခလို့ပြဿနာတွေကိုရည်ညွှန်းတာဖြစ်ပါလေဒါကြောင့်နေစဉ်တုံးမှာ not out of the woods ကအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့လူတဦးနေနဲ့အခြေအနေဟာနည်းနည်းကောင်းလာတယ်လို့ဆိုရပေမဲ့လုံးဝတော့အခက်အခဲတွေကနေမကျော်လွန်နိုင်သေးတာကိုဆိုတာဖြစ်ပါလေဥပမာလူနာတဦးအသေးအံဖြစ်နေရကအသေးအံဒီရဲ့စိုးရင်ရလောက်တဲ့အခြေအနေမှာမရှိတော့ပေမဲ့လို့လေလုံးဝတော့စိတ်မချရသေးတဲ့အခြေအနေဆိုရင် not out of the woods လို့ရည်ညွှန်းပြောနိုင်ပါလေဒီသုံးနေပတ်သက်လို့ George ဖိုးပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Our business is getting better but we're not out of the woods yet
ကျွန်တော်တို့စီးပွားရေးလုပ်ငန်းကနည်းနည်းတော့ကောင်းလာပြီလို့ဆိုရပေမဲ့လုံးဝတော့စိတ်မချရသေးပါဘူးဗျာလို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Our business is getting better but we're not out of the woods yet
ဆိုရင်ရလောက်တဲ့အခြေအနေမှာမရှိတော့ပေမဲ့လို့လေလုံးဝတော့စိတ်မချရသေးတဲ့အခြေအနေဆိုရင် idiom အသုံးရဘယ်လိုတင်စားပြောမလဲ
Not out of the woods
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မင်းကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်လလတိုင်းမြန်မာအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြပြီးတဲ့နောက်အခုအမျိုးသမီးကန္တာကိုလည်းထုတ်လွှင့်ပေးပါမယ်ရှင်။နှလုံးယောဂါဟာလူအသက်ကိုအများဆုံးသိစေနိုင်တဲ့အထက်မှာပါဝင်ပါတယ်။ဒါကြောင့်ဒီယောဂါနဲ့ပတ်သက်လို့အထူးသဖြင့်အမျိုးသမီးတွေသိတဲ့ကျန်းမာရေးအချက်လက်တွေကိုကနေဒါနိုင်ငံအယ်ဘာတာစီတက်ကတူကကတိကဒေါက်တာဒေါကင်ဆော်ဝင်းကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လလတိုင်းကတင်ဆက်ထားပါတယ်ရှင်။
ဒီမှာနိုင်ငံမှာအဖြစ်အများဆုံးပေါ့နော်နှလုံးယောဂါတွေကဘယ်လိုမျိုးရှိပါလဲဒေါက်တာဆုံ
းနှလုံးယောဂါတွေကတော့အများကြီးပေါ့ဒါပေမဲ့ဖြစ်များတာကတော့ဒီ rheumatic heart disease လို့ခေါ်တဲ့လေးတန်းနာနှလုံးယောဂါရဲ့နောက်ပြီးတော့ coronary heart disease ကတော့ဒီနှလုံးသွေးကြောချင်းတဲ့ယောဂါပေါ့နော်အဲ့ဒီယောဂါတွေကတော့အများဆုံးဖြစ်ပွားတယ်ဆိုတာသိရပါတယ
်ဆိုအရင်ဆုံးဒီလေးတန်းနာနှလုံးယောဂါဖြစ်ရခြင်းအကြောင်းရာ
ဒီလေးတန်းနာယောဂါကတော့ယောဂါရဲ့အစကဒီကလေးငယ်တွေမှာဒီ10နှစ်15နှစ်ဝန်းကျင်ပေါ့လေလူငယ်ကလေးငယ်လေးတွေမှာစပြီးတော့ဖြစ်တယ်သူတို့မှာဘက်တီးရီးယားပိုးတွေဝင်နေဝင်ပြီးတော့အာဒီရောင်ရာကနေပြီးတော့အဲ့ဒီပေါ်ပေါ်ဆက်ဆက်နေရာကနေပြီးတော့အဆစ်တွေကိုထိကြိုက်ထိကြိုက်ပြီးတော့တခါနှလုံးကိုထိကြိုက်ပြီးတော့အဲ့ဒီကြတော့တော်တော်လေးကိုနှလုံးမှာအဆိုးရှင်ပျက်စီးမှုတွေဖြစ်ပါတယ
်ဆိုတော့အခုလေးပင်နာနှလုံးယောဂါကတော့ငယ်ရွယ်တဲ့ယူရနေစနိုင်တာပေါ့နော်ကျမအဓိကပြင်ပြလိုတာကတော့ကျမတို့အမျိုးသမီးတွေကိုအများဆုံးထိခိုက်စေနိုင်တဲ့နှလုံးယောဂါပေါ့နော်။ဟိုအဲ့ဒါနဲ့ပတ်သက်ပြီးတော့ပါ
။ဟိုနှလုံးယောဂါကတော့အများသောအားဖြင့်ဒီအမျိုးသမီးတွေရောအမျိုးသားတွေရောအသက်ကြီးရင်ဖြစ်တာကတော့အဲနှလုံးသွေးကြောကျင်တာပေါ့နော်။နှလုံးကိုသွားလာတဲ့ coronary ဆိုတဲ့သွေးကြောအဲ့ဒီသွေးကြောမှာသွားပြီးတော့ပိတ်ဆို့မှုဖြစ်တဲ့အတွက်နှလုံးကြက်သားတွေဟာအောက်ဆီဂျင်မရဘဲနဲ့အဲရင်ပတ်အောင်နဲ့နာတယ်ဆိုတဲ့အဲ့ဒီနှလုံးသွေးကြောကျင်တဲ့ယောဂါဖြစ်ပေါ်တာပေါ့
ဆိုတော့နှလုံးသွေးကြောကျင်းနေဆိုတာကဘယ်အကြောင်းအကြောင်းတည်းကြောင့်ကျင်းရတာပါရှင
်ဟုတ်ကဲ့နှလုံးကသွေးကြောကျင်းတာကသူကဟိုတစ်ခုကတော့အသက်ကြီးလာတဲ့အခါမှာဒီနှလုံးသွေးကြောရဲ့နံရံတွေကမာကျောလာတယ်ပေါ့နော်မာကျောလာတဲ့အခါမှာသူကတရေကျိုးလိုမျိုးရှုံ့သွားနိုင်တဲ့ elasticity မရှိတဲ့အခါမှာဒီသွေးလှည့်ပတ်မှုကမကောင်းတော့ဘူးခန္ဓာအင်းလိုမျိုးမြန်မြန်ဆဆမရောက်နိုင်တော့ဘဲနဲ့ဟိုပိတ်ဆို့နေတာရှိတယ်နောက်တစ်ခုကတော့ခန္ဓာကိုယ်ထဲမှာအဆီတွေကိုလက်စထရောတွေများတဲ့အတွက်အဲ့သွေးကြောနေရမှာလဲအဆီတွေသွားတင်နေပြီးတော့လीအဲ့ဒီခါမှာအဆီတွေကပိတ်ဆို့မှုဖြစ်တဲ့အတွက်သွေးသွားလာလှည့်ပတ်မှုကောင်းကောင်းမသွားနိုင်ဘူးမသွားနိုင်တဲ့အခါမှာဒီသွေးကြောတွေကကျင်းပြီးတော့နှလုံးကိုသွေးကောင်းကောင်းမရောက်တော့ဘဲနဲ့နှလုံးမှာသွားပြီးတော့ထိခိုက်တဲ့ယောဂါဖြစ်ပါတယ
်အဓိကဖြစ်စီတဲ့အကြောင်းညာဘာတွေပါလဲရှင
်ဒီနှလုံးယောဂါကသူတို့ပြောတာကအသက်ကြီးလာခြင်းအတူတူမှာစဉ်အမျိုးသားမှာပိုဖြစ်တယ်။တဘောကတော့ဥမာအမျိုးသားမှာအသက်50လောက်ကစရင်နဲ့အမျိုးသမီးမှာကတော့55နှစ်လောက်ကစဖြစ်တယ်ပေါ့။အဲ့လိုမျိုးအမျိုးသမီးကဖြစ်တာနည်းနည်းနောက်ကျတယ်။ဘာဖြစ်လို့လဲဆိုရင် သူအမျိုးသမီးရဲ့ခန္ဓာကိုယ်ရဲ့မှာရှိတဲ့ဒီအမျိုးသမီးဟော်မုန်းဓာတ် estrogen ဟော်မုန်းဓာတ်ကတော်ရုံတန်ရုံသွေးကြောမှာသူကအဆီမပိတ်အောင်ထိန်းထားနိုင်တဲ့ဂုဏ်သတ္တိရှိတယ်ပေါ့လေဒါပေမဲ့အမျိုးသမီးသွေးဆုံးသွားတဲ့အခါမှာအဲ့ဒီလိုမျိုးဟော်မုန်းဓာတ်တွေလျော့နေသွားလို့ရှိရင်ပို့ပြီးတော့ဟိုအဆီပိတ်ဆို့မှုကြီးများလာတယ်တဲ့အဆီပိတ်ဆို့ပြီးတော့သွေးကြောကျင်းတာကသူကဖြစ်ရခြင်းအကြောင်းရင်းများအများကြီးပဲအဲ့တော့ခွဲလိုက်မယ်ဆိုလို့ရှိရင်တော့ဒီလူတယောက်ရဲ့နေထိုင်စားသောက်မှုတနေ့တာလှုပ်ရှားမှုပေါ်မှာလည်းမူတည်ရဲ့နောက်တစ်ခုကလည်းတခြားယောဂါရှိမရှိဆိုတာပေါ်မှာလည်းမူတည်ရဲ့ပေါ့နော်လူတဦးတယောက်စီရဲ့ဒီနေ့စဉ်သွားလာလှုပ်ရှားမှုစားသောက်မှုနဲ့ပတ်သက်လို့ရှိရင်ဆေးလိတ်တောက်တာတို့အရက်တောက်တာတို့အဲ့ဒီလိုမျိုးတောက်စားတာတွေကလည်းတကူလုံးပါပဲခန္ဓာကိုယ်သေးကြောတွေကိုကျင်းစီတယ်အထူးသဖြင့်ကတော့ဒီနှလုံးသေးကြောကိုလည်းပို့ပြီးတော့ကျင်းမြောင်းစီတယ်နှလုံးယောဂါရနိုင်စီတယ်နောက်ဆိုလည်းစားတောက်တဲ့အထင်မှာလည်းဒီအစီတွေနဲ့ပတ်သက်လို့ဒီကြေးဝတဲ့အစီတို့တရိဆန်အစီတို့အဲ့လိုမျိုးအစီအိမ်ကြီးစားတာများလို့ရှိရင်လည်းဒီနှလုံးသေးကြောကျင်းစီတယ်နောက်တစ်ခါတော့ကိုယ်လည်းလှုပ်ရှားမှုနည်းတယ်ဒီကျန်းမာရေးအရာပဲဖြစ်ဖြစ်သူ့ရဲ့ဟိုလုပ်ငန်းဆောင်တာအရာပဲဖြစ်ဖြစ်လှုပ်ရှားမှုမရှိဘူးလေ့ကျင့်ခန်းလည်းမလုံးနိုင်ဘူးနောက်ပြီးတော့သူ့ရဲ့ခန္ဓာကိုယ်အလေးချိန်ကလည်းတိုးလာတယ်ဝလာတယ်ဆိုလို့ရှိရင်တော့ဒါနှလုံးသေးကြောကျင်းဖို့အလားအလာသိပြီးတော့များတာပေါ့နော်နောက်တစ်ခါသူ့ရဲ့အလောက်ကင်ပေါ်မှာလည်းမူတည်ရင်ဟိုအလောက်ကင်ကအတိတ်ပြီးတော့ဟိုစိတ်ဖြည့်စည်းမှုများတယ် stress တွေများတယ်ကောင်းကောင်းစိတ်အပန်းဖြေမှုမရှိဘူးဆိုတဲ့လူတွေမှာလည်းနှလုံးသွေးကြောကျင်းတဲ့ယောဂါတွေပိုဖြစ်တယ်ဆိုတာတွေ့ရတယ်လို့အတုတေသနာတွေကမှဖော်ပြထားပါတယ
်ဟိုဒေါက်တာဆိုရင်ပြောတယ် cholesterol ပေါ့နော
်ဟုတ်ကဲ့
ဒီအဆီပိတ်စေတယ်ဆိုတာအဲ့ဒါဝင်နေဒီဆက်ရှင်းပြပေးပါလားရှင
်ဟုတ်ကဲ့ဟို cholesterol ကခန္ဓာကိုယ်ထဲမှာဆိုလို့ရှိရင်တိတ်တဲစာများတဲ့ cholesterol ဆိုတဲ့ကောင်းတဲ့ cholesterol ဆိုတာရှိတယ်တိတ်တဲစာနဲတဲ့အဲမကောင်းတဲ့ cholesterol ဆိုတာရှိတယ်။နောက်သူ့ရဲ့အချိုးအစားရှိတယ်။အဲ့တော့အချိုးအစားနှစ်ခုကိုရှင်းလိုက်လို့ရှင်ဒီကောင်းတဲ့ cholesterol ပေါ့တိတ်တဲစာများတဲ့ cholesterol ကပိုများနေတယ်ဆိုလို့ရှင်တော့ခုနလိုမျိုးသွေးကြောကျင်းတဲ့ anti ရဲ့နဲတယ်။ဒါပေမဲ့ low density လို့ခေါ်ရတဲ့တိတ်တဲစာနဲတဲ့မကောင်းတဲ့ cholesterol ဓာတ်တွေအဆီဓာတ်တွေအများနေရင်သွေးကြောကျင်းတဲ့ anti ရဲ့ပိုများနိုင်တယ်။ခုနပြောတဲ့စားသောက်မှုနေထိုင်မှုတွေဒီစိတ်ဖြည့်ဆည်းမှုတွေမှာမူတည်ပြီးတော့ဥမာကိုနေ့စဉ်စားတောက်တဲ့အစားအစာမှာတိရစ္ဆာန်အစီတွေမများဘူးအဲဟင်းကြီးဟင်းရွက်တွေနောက်ကြံတဲ့ဟိုတင်လေစာအဲ့လိုမျိုးပေါ့ကျန်းမာရေးနဲ့ညီညွတ်တဲ့အစားအစာတွေကောင်းကောင်းစားရဆိုလို့ရှိရင်ဒီအစီဓာတ်ကနည်းနည်းပါးပါးတက်အောင်တော့ဒီကောင်းတဲ့အစီဓာတ်တွေပိုတက်တယ်ပေါ့နော်ခုနလိုမျိုးအစားအစာကိုမစင်ကျင်လို့တိတ်ကိုစီတွေပဲစားနေနေဆိုလို့ရှိရင်တော့မကောင်းတဲ့ low density အစီဓာတ်တွေအဲပိုတက်လာနိုင်ပါတယ်နောက်တစ်ခုကယောဂတစ်ခုခုကြောင့်လည်းနှလုံးသွေးကြောကျင်းတတ်တယ်အဓိကယောဂနှစ်ခုကတော့သီတူယောဂနဲ့စီချူယောဂပါ။ဟိုဗမာပြည်မှာအခုစီချူယောဂဖြစ်တဲ့လူတွေလည်းတော်တော်များတယ်ဆိုတာဟိုတည်င်းနေမှာရောဆရာဝန်တွေရေးတဲ့စာတမ်းတွေမှာရောကျွန်မတွေ့ရတယ်လေ။အဲစီချူရှိတယ်အချိုဓာတ်ကိုမထိန်းဘူးဆိုလို့ရှိရင်လည်းအဲ့ဒီစီချူဖြစ်တဲ့လူတွေမှာသေးကြောကျင်းတဲ့ယောဂဒီနှလုံးယောဂဖြစ်တာပုံများတယ်။နောက်ပြီးတော့ဒီသီတူယောဂရှိတဲ့လူတွေမှာလည်းအဲ့ဒီလိုပဲသီတူယောဂရှိတယ်ဆိုလို့ရှိရင်သီတူယောဂဆိုတာကုလို့ဟိုလုံးဝပျောက်သွားတဲ့ယောဂမျိုးမဟုတ်ဘူးလေအမြဲတမ်းအနေထိုင်အစားအသောက်နဲ့ဆေးဝါးနဲ့သူကထိမ့်သိမ့်နေရတာဆိုတော့အဲ့လိုမျိုးမထိမ့်သိမ့်ဘူးသွေးတိုးတာကိုလည်းမသိဘူးဖြစ်လူရှုထားတယ်ဆိုလို့ရှိရင်အဲ့ဒီလိုလူတွေမှာလည်းနှလုံးအစီပိတ်တဲ့ယောဂသွေးကြောကျင်းတဲ့ယောဂတွေပိုပြီးတော့ဖြစ်တတ်ပါတယ
်ဆိုနှလုံးယောဂရှိမရှိကိုဘယ်လိုအကောင်းဆုံးမြန်မာပြည်မှာပေါ့နော်လက်တွေ့အနေထားရဘယ်လိုဆန့်တက်လို့ရမှာရှင်
နှလုံးယောဂါကတချို့ကယောဂါလက္ခဏာပြတယ်တချို့ကျတော့သူက silent ပေါ့တိတ်ဆိတ်နေတဲ့အဲယောဂါမျိုးစားလည်းရှိတယ်အသက်ကြီးပိုင်းရောက်လာတယ်သူချင်း50ကျော်လာပြီဆိုလို့ရှိရင်တော့ဖြစ်နိုင်ရင်တစ်နှစ်ကိုတစ်ခါလောက်ဖြစ်ဖြစ်ပေါ့နော်ဒီနှလုံးယောဂါရှိမရှိဆိုတာကိုစမ်းသပ်နိုင်ကောင်းတာပေါ့နော်အဲ့လိုစမ်းသပ်တဲ့ခါမှာလည်းအထူးသဖြင့်ဒီသွေးကြောကျင်းနေလားနှလုံးမှာအဆီပိတ်နေလားဆိုတာကိုသိချင်တယ်ဆိုလို့ရှိရင်တော့သွေးထဲမှာအဆီဓာတ်တွေများမများဆိုတာစစ်ဆေးလို့ရတဲ့လိုမျိုးပဲဒီနှလုံးတိုင်းဆက် ECG နဲ့စမ်းသပ်တဲ့ခါမှာလည်းတခါလေကြာရင်ရိုးရိုးစမ်းလို့ရှိရင်မပေါ်ဘူးမပေါ်လို့ရှိရင်သူကဟို exercise ECG လို့ခေါ်တဲ့ဟိုဟိုလမ်းလျှောက်နေရင်းနဲ့ဓမ္မမဟုတ်ရင်လေကားတက်နေရင်းနဲ့စက်နဲ့လမ်းလျှောက်အဲ့လိုမျိုးနည်းနည်းလေးမောပအောင်လုပ်ပြီးတော့ဒီ ECG နဲ့စမ်းလို့ရှိရင်ပေါ်တတ်ပါတယ် အဲ့တော့တကယ်ကျမကြီးကိုခရီးဆိုင်တယ်စောစောတိပြီးတော့စောစောကုကျင်တယ်ဆိုလို့ရှင်တော့ဖြစ်နိုင်ရင်တော့ဆရာဝန်နဲ့တတိချာချာစမ်းသပ်စစ်ဆေးနိုင်တာရှိတယ်နောက်တစ်ခုကတော့ကိုကိုကိုတတိထားပြီးတော့အမှုမဲ့အမှတ်မဲ့မနေဘဲနဲ့ဟိုရင်ဘတ်ထက်အောင့်တယ်လို့ဖြစ်တယ်ဆိုရင်ရင်ဘတ်ကဘယ်နေရာမှာအောင့်တယ်လဲကျိုးကျိုးနေတဲ့ခါမှာအောင့်လာလားဒါမှမဟုတ်ရှင်တခုခုဟိုလှုပ်ရှားမှုလှုပ်လို့မှလမ်းနေရှောင်းပြီးလို့လှေကားတက်ပြီးလို့အဲအောင့်တယ်လားအဲ့လိုမျိုးပေါ့ကိုခန္ဓာကိုယ်မှာဖြစ်တဲ့ပြောင်းလဲမှုတွေကိုအမှုမဲ့အမှတ်မဲ့မနေဘဲနဲ့ဂရုတစိုက်ထားလို့ရှင်တော့စောစီစီတည်နိုင်ပါတယ
်ကျေးဇူးအများကြီးတင်ပါတယ်
ခင်ဗျာ
တလလာတန်စီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြကြရတာပါရှင်အခုဆက်ပြီးတော့နားဆင်ရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ပေးထားပါတယ်
မြန်မာနိုင်ငံဟာတတုတယံသာတပေါ်ကျွေတဲ့လူတိုင်းကပြောပါလေတကယ်တတုတယံသာတပေါ်ကျွေတဲ့နိုင်ငံဟုတ်ပါရဲ့လားတတုတူးဖော်ရင်းနဲ့ဝင်းကျင်ထိန်းသိမ်းဆန့်ကျင်တဲ့သဘာဝနှစ်ခုကိုဘယ်လိုထိန်းညှိနိုင်ပါသလဲဘူမိဗေဒပညာရှင်ဒေါက်တာဦးသိန်းကပြောပြပေးပါပ
ါလူသားချင်းတလောက်ကတော့အလုံးမကြွယ်ဝအောင်ကျွေးဝတဲ့အဆင့်ရှိတဲ့တွင်တွင်တည်းရှိတယ်ဒီနည်းတဲ့တွင်တွင်တည်းရှိတယ်ဟောလူရေပေါ့နိုင်ငံအယူဆတဲ့ဆိုလို့ရှိရင်ပေါ့အလုံးကျွေးဝတယ်လို့တော့မဆိုနိုင်ဘူးကျွေးဝတဲ့ဒီအဆင့်အားဒီတော့အတော်တန်ကျွေးဝတဲ့အဆင့်ရှိလို့ရှိပါ
ဟုတ်ကဲ့ပါဆရာပထမအဦးဆုံးအကြောင်းရက်တွေကျွေးဝမှုနဲ့ပတ်သက်ပြီးနည်းနည်းပြောပြပေးပါဆရာ
အလွန်ကျွေးဝဆိုတဲ့အတန်းအစားမှာဒီဗမာပြည်ကနေပြီးတော့မှဗရမားနီလာကြောက်ဆိတ်ဆိုတော့ပြီးထားပါတယ်အလွန်လည်းကျွေးဝတယ်အကောင်းလည်းအကောင်းဆုံးနေပေါ့နော်ဗမာပြည်ထက်အဲ့ဒီသုံးခုကတော့
ဗရမားနီလာနဲ့ကြောက်ဆိ
တ်ပေါ့ကျွေးဝဆိ
တ်တခြားကြောက်ရက်တွေလည်းအောင်ဆရာဒီတခြားနိုင်ငံတွေမှာမတွေ့တဲ့ကြောက်ရက်တွေအမျိုးအစားတွေမြန်မာနိုင်ငံမှာတွေ့တယ်ရှားပါတွင်ထွက်တယ်ပေါ့နော
်ဘုမနာကမှာတော့တခြားမှမတွေ့တဲ့ကြောက်ရက်တွေလည်းရှိပါလေ။မှမြလို့ဟာပြောရတော့လည်းဘုမမမရှိဘူးပေါ့။မြောက်တော်ဖျားတော့ကြောက်ရက်တွေကတော့တော်တော်များတတ်ပြီးတွေမှာရှိပါလေ။ထူးထူးခြားခြားကတော့ဘုမပြည်မှာနေတာတော့စိတ်ပေါ့။ဆရာတော့အနေချင်းပဲရှိတာပေါ့။နောက်ဘုမပြည်အတွက်ကနောက်နည်းနည်းရှားပါတဲ့ကြောက်ရက်တွေကတော့လည်းရှိတာပေါ့။ပိန်လိုက်တို့နောက်အခုပဲလွန်ခဲ့တဲ့နည်းနည်းလောက်ကတွေ့တယ်ကြော်သူရိုက်တို့ပါလို့ဒါလည်းအလွန်ရှားပါတဲ့ဟာတွေဘုမပြည်မှာပဲတွေ့တာပေါ့။
တခြားတတုတင်ဆာတာလေးအောင်ဆရာ
တင်ဆာတာလေးကတော့ဟိုပါတချိန်တော့ကတော့ခဲငွေသွက်ကတော့ထွတ်ဆုံးတိုင်းပြည်ထဲမှာပါဘူးဘော်တွင်းဒီခေတ်ကောင်းစဉ်တော့သူကတော့ကျွဲဝတဲ့တန်ဆာတဲ့ထဲ့လို့ရသေးတယ်ပေါ့နောက်ထုတ်ထုတ်လာတဲ့အခါကျတော့ဘော်တွင်းကတော်တော်ကုန်ခန်းသွားတဲ့အခါကျတော့အခုအချိန်မှာတော့ဘော်ဆန်းကလည်းတော်တော်ကုန်တယ်နော်ရန်နာသိကြီးကလည်းကုန်တော့အခါကျတော့အတော်အသင့်ကျွဲဝလောက်ပဲဖြစ်သွားတာပေါ့ခဲသွုံငွေရတော့ကျွဲဝအဆင့်အားတော့ဆောစောပြောတဲ့တစ်ဆက်တည်းမလို့ပါတယ်ပြောချင်တာခုနောက်ပိုင်းပေါ့အနှစ်30လောက်အတွင်းမှာဒီဗရမားနီလာကြောက်ဆင်းကိုကိုကဲမှုမရှိဘဲနဲ့အလွန်ကျွံထုတ်တဲ့အခါကျတော့အလွန်ကျွယ်ဝတဲ့ဆက်ရနေပြီးတော့ကျွယ်ဝဓမ္မမုံတချို့နေရာမှာအတော်အသင့်ကျွယ်ဝအဆင့်ပဲဆိုတော့ကြာသွားအလွန်ကျွယ်ဝတဲ့အဆင့်မဟုတ်ပြန်ဘူးနော်ဗရမားနီလာကြောက်ဆင်းရအလွန်ကျွံထုတ်ခဲ့လို့ဟု
တ်ကဲ့ပါ
အဲ့တော့ထိတ်ထုတ်ဖို့လိုတာပေါ့လေနော်နော်လာနော်သားရည်အတွက
်ဟုတ်ကဲ့မြန်မာနိုင်ငံရဲ့တရားစာတရရောဆရာတို့ဘုံမိပေတာအရာပေါ့နော်ဒီဇုံတွေခွဲထားတယ်လို့သိပါတယ်ဆရာဆရာအချမ်းပြင်းလေးနည်းနည်းပြောပြပေးပါဆရာ
ဆိုတော့ဇုံတွေကတော့ခုနှစ်ဇုံလောက်ရှိတာပေါ့လောဆုံးခဲတုံငွေဇုံကအရှိတ်အချမ်းပါပေါ့ရှမ်းပြည်နယ်ရဲ့အလဲပိုင်းလောက်ကတည်သွားတဲ့ဇုံပေါ့ဘော်တွင်းဘော်ဆိုင်ရနာသိင်္ဂီနော်အလားတူရှိတဲ့ဟာတွေပေါ့နောက်ဆုံးတစ်ခုကတော့ဒင်းသာကြီးယိုမာနေပြီးတော့မှရှမ်းပုံမြင့်မြင့်အနောက်ဖက်နေဇတ်တစ်ချောင်းမှာရှိတဲ့ထဲမပြူဖြိုက်နေဆုံးပေါ့သူကလည်းကျွဲဝအဆင့်တော့ဖြစ်ပါလေအခုကတော့လည်းထုတ်ခဲတဲ့ဒီနှစ်တရာများပြီဆိုတော့အတော်အသင့်ကျွဲဝပဲကျန်တော့ပေါ့နောက်ဆုံးတစ်ခုကတော့ခနောက်ဆိုင်ဆုံးအဲ့ဒါတော့ကြားပြည်နယ်နဲ့ပြည်ပြည်နယ်တစ်ချောင်းမှာအဓိကရှိတဲ့ဆုံးပေါ့နောက်တစ်ခုကတော့ရွှေသတ္ထုဆုံးပေါ့အခုနာမည်ကြီးပြီးတော့မှအရန်လက်ထွက်တဲ့ရမတဲ့ရှိရာဒီမိုးထီမိုးမီရနေပြီးတော့မှတောင်ပတ်ဆင်းသွားမယ်။နောက်ကြတော့မွန်ပြည်နယ်အထိသွေတန်းနေတဲ့ရွှေစုံပေါ့။နောက်အဲ့ရွှေစည်တွေကသပကြီးမြို့နယ်အထိဆက်သွားတဲ့ဟာပေါ့။ဆိုအများဆုံးကတော့အခုထုတ်နေတဲ့ဒီရမတဲ့ရှိပဲပေါ့။နောက်မိုးထီမိုးမီ။နောက်ဆုံးတစ်ခုကတော့ခရိုမိုက်ပေါ့နစ်ကယ်စုံပေါ့။ဒါတော့ရခိုင်ရိုးမှတစ်ချောင်းရခိုင်မြောက်ဖက်နယ်ချင်းတောင်နှံတောင်ပတ်ဒီကနောက်ကြတော့တကောင်းတောင်နေရောဆိုတော့သူကတော့ဘူမိရာအခေါ် of your light ဆိုတဲ့ကြောက်တင်နဲ့တွဲနေတဲ့ဟာပေါ့။နောက် chromite နဲ့ပေါ့ nickel ။နောက်ဆုံးဟာ ရင်းနာသဘာဝတံခွေဆိုပေါ့ဒါကတော့ဗမာပြည်ရဲ့အလဲကျော်မှာဖြစ်နေတဲ့ဇုံကြီးပေါ့နောက်ကန်းလုံးအထိဆက်သွားတဲ့ဟာပေါ့ဆိုအဲ့လိုဇုံကြီးပေါ့
သဘာဝတန်ရာစာတာတွေကဇုံလိုက်လဲခွဲလို့ရတယ်နေရာတော်တော်များများမှာလည်းရှိတယ်ဟိုရှာဖွေမတွေ့သေးတဲ့နေရာတွေလည်းရှိတာပေါ့နော်ဒီတွေ့ပြီးတဲ့နေရာတွေကလည်းသူ့ဖို့နေရာတွေရှိတယ်ဒါဒါရီကိုတားရှိသုံးဆွဲလို့ရအောင်ဘာတွေလုပ်ကြမှာလဲဆရာ
ဒါဒီတားရှိသုံးဆွဲလို့ရအောင်ဆိုလို့ချင်းစောစောဒီဗရမားနီလာဒီကြောက်ဆွင်းရဲ့သင်္ကန်းကယူရမှာပေါ့တော်လဲဟိုဈေးကလည်းအရန်ကောင်းတယ်သဝယ်လက်တရားလည်းရှိရဆိုပေါ့နင်းကထုတ်တဲ့ဟာမျိုးကိုရှောင်ရမှာပေါ့သဘောပေါ်ကျထိတ်သေးရမှာပြောလို့ပြောထားရှိတဲ့အတိုင်း sustainable development ပေါ့ရေရှိဖွံ့ဖြိုးမှုကိုတိန်းတဲ့ဖွံ့ဖြိုးရေးပဲကောင်းတယ်သဘောပေါ်ရင်ကျင်လို့ပေါ့အထိုက်လျောက်ထိန်းတဲ့ထုတ်တာတွေလည်းကျုံးဝင်ထိမ့်တော့မှထုတ်တယ်အဲ့ဒါဆိုလို့ရှိရင်ဈေးကောင်းလည်းပူရတယ်ရေရှည်နောင်လာနောင်လာအတွက်လည်းကြံတယ်ပေါ့
ဟုတ်ကဲ့ပါဆရာတဘာဝပဝန်းကျင်ထိမ့်သိမ့်တာနဲ့တတုတင်ရစာတာထုတ်တာနှစ်ခုကဆန့်ကျင်လို့ဖြစ်နေပါလေတတုတင်ရစာတာတွေကထုတ်တယ်ဆိုတဘာဝဝန်းကျင်ကပျက်စီးတယ်ဆိုတော့
သူကပျက်စီးတာများပါဘူ
းဟုတ်ကဲ့ဆရာလေဗရောင်းတောင်လိုနေရာမျိုးမှာအခုတောင်လေးပြိုကုန်ပြီဘာမှမထန်တော့ဘူးမတူအောင်မထုတ်အောင်ဘူးတွေပြောတယ်ဒီဘက်ကလည်းသူ့ဖို့ထုတ်ဖို့တွေလုပ်နေကြတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဆရာအမြင်လေးပြောပြပေးပါဆရာဒါမျိုးဘာတွေလုပ်တယ်လဲဆရာ
သူတို့တန်ဇာတထုတ်တယ်ဆိုလို့ရှိရင်တော့ပုံမှန်ကြာပေါ့အနေနဲ့အများတော့ပျက်စီးတယ်ဟိုရွှေထုတ်တာပဲကြည့်သူရွှေသတ်ဆင်တာဒီနေ့ကတော့ထုထောင်းပြီးတော့မှဗရားနဲ့ဖန်တာဗရားတွေဘာတွေကလည်းလွန့်ထွက်ပြီးတော့ဟိုဖြစ်တာပဲနော်ဆိုင်နိုင်တဲ့ဒီဖန်တာပေါ့ဆိုင်နိုင်ဒီရှင်းဆိုတာလည်းဒါလည်းအနေရတော်တော်များတယ်ဆိုတော့ဒီပေါင်းကြာတော့ပျက်စီးတာအဲ့ဒါဆိုတော့ဒီအတွက်ဆိုင်ဆုံးပေါ့အနည်းဆုံးထုတ်အောင်ထုတ်လို့ရေးပေါ့ engineer တွေကသိကြပါလေဒီထုတ်လို့တဲ့ need ကြီးရှိတယ်ဒါမျိုးတခုတော့ရှိတယ်ပို့တော့ဈေးကုန်ဈေးကုန်မှာမမြင်ပဲနဲ့ရေရှည်ပတ်ဝန်းကျင်မပျက်စီးအောင်ပေါ့ထုတ်ပေးဖို့လိုတာပေါ့ဟိုလေဘရောင်းလိုနေရာမျိုးမှာဆိုလို့ရှိရင်လည်းသူစာရွက်စာသားအရာတော့ပတ်ဝန်းကျင်ဒီမပျက်စီးအောင် acid နဲ့ဖြန်းပြီးတော့ထုတ်လို့တဲ့အခါမှာရေလန်းကြောင်းတို့နော် acid ကို neutralize လုပ်တာတွေပါလေဒီချလုတ်မယ်ဆိုရင်ဟာပါလို့ဆိုအဲ့ဒီအတိုင်းလုတ်ပေးလို့တော့ဒီလိုတာပေါ့ဆိုစစ်ဆေးဖို့ကလည်းလိုတာပေါ့သတ္တုတွေဥပဒေကတော့ဥပြင်းနေလိုက်တာအကောင်အထည်ပေါ်ဖို့ပဲနောက်ကျတော့လုပ်ငန်းရှင်တွေကသုံးသင့်တာတော့သုံးပေးဖို့နောက်ငွေရလေးချမ်းချမ်းထားမိုင်းပြီးလို့ရှိလို့ချင်းပြန်လည်းပြုတ်ပြင်ပေးရသုံးစားသူစာချုပ်မှာပေါ့အမြတ်ငွေရဘလောက်ဘလောက်ချမ်းထားရမလို့ဆိုတော့တစ်နှစ်တစ်ဆယ်
အခုဖားကန်လိုနေရာမျိုးမှာတော်တော်များများပျက်စီးနေတာကြတော့ဘယ်လိုလုပ်တယ်မှာလဲဆရာ
အဓိကပျက်စီးတာတွေကတော့ရေလမ်းကြောင်းပိတ်တယ်လူလုတဲ့တောင်တွေဖြစ်နေပြီးတော့မြေပြိုတောင်ပြိုရွာတွေလူတွေအနေများတဲ့ဟာဆိုတော့ပြုတ်ပြင်းပေးရမှာပဲစမြေပြိုလွယ်တဲ့ဟာမျိုးတွေကိုဒီဖြတ်ထုတ်ပြရမှာအဲ့ဒါမျိုးစသဖြင့်ပေါ့သူငွေကုန်ကြေးကြတော့ဒီများမှာပေါ့ငွေတွေကပါတော့ပါမယ်ဘယ်လိုပြန်လုတ်ပြရမှာဆိုအခုလက်ရှိအဲ့တော့လုတ်ပြဖို့မရဘူးပုံပရီတွေကဒီဆက်လက်မဲ့ပြီးထွက်ကုန်ပြီးဘဝပေါ်ကြပြီးပြက်ပြောကြံခဲ့တောင်းလိုက်တောင်းလိုက်ဒီပျောက်ပျောက်သွားပြီ
ဘူမိပေဒပညာရှင်ဒေါက်တာဦးသိန်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိက္ခာနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်ဒါခင်မျိုးသက်စီစဉ်ထုတ်လွှင့်ပေးနေတဲ့သိက္ခာနဲ့ဤပညာစီစဉ်ကိုတောက်ကြနေညပိုင်းမှာအစ်စ်နားဆင်နိုင်တယ်လို့အခုလိုစနေနေ့မနက်ပိုင်းမှာပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ကြပါတယ်ရှင် VOA American တန်ရဲ့စနေနေ့မနက်ခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။တော်ရရှိမြတ်မြဈေးကြီးတဲ့စွမ်းရင်ဖြန့်ဝေပေးမှုကိုအားထားနေရခြင်းဟာအာဖရိကဆာဟာရာအတွင်းပိုင်းဒေသရဲ့ဖွံ့ဖြိုးတိုးတက်မှုအတွက်အဓိကအဟံတားတစ်ခုဖြစ်နေပါလေ။ဒေသတွင်းနေထိုင်ကြတဲ့လူတွေရဲ့80ရာခိုင်နှုန်းနီးပါးဟာလျှက်စစ်တအားကောင်းမွန်စွာမရရှိကြပါဘူး။သူတို့ရတဲ့ဝင်ငွေတွေကအများပြတဲ့ပမာဏကိုစွမ်းရင်အတွက်မဖြစ်မနေသုံးစွဲနေကြရပါလေ။မီးစက်တွေလေပတ်ဖို့အတွက်ဒီဇယ်စီတွေဝယ်ယူအသုံးပြုနေရတာတွေလက်ဆွဲမီးအိမ်တွေအတွက်ဓာတ်ငွေဖြစ်နေရတာမျိုးတွေပြုလုပ်နေကြရတာပါဒါပေမဲ့တခုရှိတာကအာဖရိကမှာနေရောင်ခြည်ကတော့အများပြားရနိုင်ပါလေဒီချက်ဟာကမ္ဘာမှာအချို့တည်းဆုံးလူတချို့ရှိနေတဲ့ဒေသအတွက်ထူးခြားနေပါလေလွန်ခဲ့တဲ့တစ်နှစ်ကျော်ကအမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ရဲ့ကနဦးစီမံဆောင်ရွက်မှုဖြစ်တဲ့ Power Africa ကိုလက်တွဲဆောင်ရွက်နေကြတဲ့ဗြိတိန်နိုင်ငံကနိုင်ငံတကာဖွံ့ဖြိုးမှုဌာန Shell Foundation Africa ဖွံ့ဖြိုးရေးဘဏ်တို့က Solar အိမ်သုံးပျက်စစ်တအားစနစ်အသုံးပြုနိုင်မှုရည်ရွယ်ပြီးတော့ Scaling of Grid Energy Grand Challenge for Development အစီအစဉ်ကိုစတင်ခဲ့ပါတယ်။ဒီအစီအစဉ်ရဲ့ရည်ရွယ်ချက်ကတော့2030ခုနှစ်အရောက်မှာအာဖရိကတိုက်ဆာဟာရာအတွင်းပိုင်းဒေသကအိမ်တန်းပေါင်း20ကိုတန်ရှင်းပြီးတော့ဈေးနှုန်းသက်သာတဲ့လျှက်စစ်ဓာတ်ရရှိစေဖို့ဖြစ်ပါတယ်။မကြာသေးခင်ကာလအထိအဲ့ဒီစီမံကိန်းရဲ့အစောပိုင်းကာလအတွင်းအများဆုံးဓာတ်အားလိုက်နဲ့ဆက်ထားခြင်းမရှိတဲ့တီးတန့်စွမ်းအင်ထုတ်လုပ်ရေးကုမ္ပဏီပေါင်း40ရောကပါဝင်ရင်းနှီးမြှုပ်နှံမှုတွေပြုလုပ်ထားကြပြီးလျှက်စစ်ချိတ်ဆက်မှုအသစ် 4.8 တန်းပြုလုပ်ပေးနိုင်မယ်လို့မျှော်လင့်ရပါတယ်။challenge အစီအစဉ်ကနေထောက်ပံ့မှုပေးမဲ့ကုမ္ပဏီတွေရဲ့အောင်မြင်ရတဲ့အချက်တစ်ခုကတော့နေရောင်ခြည်စွမ်းအင်သုံးလျှက်စစ်ထုတ်လုပ်မှုစနစ်အတွက်ကုန်ကြစည်အမြန်ကျဆင်းလာတာကြောင့်ပုံမှန်လျှက်စစ်ဓာတ်အားလိုက်နေတဲ့ဝေးကွာတဲ့အရက်ဒီမှာနေထိုင်သူတွေအသုံးပြုလာနိုင်ကြတာပဲဖြစ်ပါတယ်။ဤစနစ်အစ်စ်ကိုကျေးဇူးတင်စရာအချက်တစ်ခုကနေရောင်ခြည်သုံးစွမ်းအင်ထုတ်လုပ်တဲ့ကိရိယာတွေကို mobile phone ကတဆင့်အဝေးကနေနေ့စဉ်ငွေသွင်းတဲ့နည်းလမ်းနဲ့အရစ်ကြပေးချေဝယ်ယူနိုင်ပြီးတော့တနေ့ကိုအမေရိကန်ဒေါ်လာ15စင်လောက်အထိအနည်းဆုံးပေးသွင်းနိုင်တာဖြစ်ပါတယ်။ဤပညာနဲ့ငွေရေးကြေးရေးဆိုင်ရာစန်းတစ်တီထွင်မှုတွေကြောင့်လူများပြားဟာပထမဦးဆုံးချင်းဖြစ်နေ့စဉ်လျှက်စစ်ဓာတ်အားကိုရရှိသုံးစွဲနိုင်နေကြပြီဖြစ်ပါတယ်။ဒီလိုလျှက်စစ်ဓာတ်အားအသုံးပြုလာနိုင်တဲ့အတွက်လူမှုအဖွဲ့အစည်းအတွင်းစီးပွားရေးလုပ်ငန်းတွေရှင်သန်တိုးတက်လာပါတယ်။ဆေးရုံဆေးကန်းတွေမှာကာကွယ်ဆေးတွေကိုစိတ်ချလက်ချတူလောင်ထားနိုင်ပြီဖြစ်တယ်လို့ကျောင်းသားတွေအတွက်လည်းနေဝင်ကြီးနောက်ပိုင်းအထိတင်ကားစာတွေကိုလေ့လာနိုင်ရပြီဖြစ်ပါတယ်။တန်ရှင်းပြီးတော့ယုံကြည်စိတ်ချရတဲ့လျှက်စစ်ဓာတ်အားကဒီလူမှုအတိုင်းဝိုင်းတွေကိုအလွန်ဆင်းရဲမွဲတေမှုတန်တရားကနေလွတ်မြောက်နိုင်စေပါလိမ့်မယ်။ The Scaling of Grid Energy Challenge for Development စီမံကိန်းနေရောင်ခြည်စွမ်းအင်အသုံးချနည်းပညာအိမ်တွေစီးပွားရေးလုပ်ငန်းတွေအတွက်အလင်းရောင်နဲ့လျှက်စစ်ဓာတ်အားထုတ်လုပ်ပေးမဲ့ကုမ္ပဏီတွေဟာအာဖရိကဆာဟာရအတွင်းပိုင်းဒေသမှာနေထိုင်သူလူတန်းပေါင်းများစွာရဲ့နေ့စဉ်ဘဝတွေကိုလုံးလုံးလျားလျားပြောင်းလဲပေးနေပြီဖြစ်ကြောင်းပါခင်ဗျာ
။ American Soul ရဲ့သဘောထားမြင်အားပေါ်ကိုသင်ပြလို့ရှိပါပြီ
။အခုနားဆင်ခဲ့ကြတာကတော့ American Soul ရဲ့သဘောထားမြင်တာဖြစ်ပြီး PO ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ PO American တန်ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနေ့၈နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ20 25နဲ့32တို့ကနေပြန်လည်ဖမ်းယူနားဆင်နိုင်ကြပါတယ်။စနေနေ့ညပိုင်းမှာတော့တိုက်ရိုက်လေးလိုင်းဆွေးနွေးခန့်အစီအစဉ်ကိုနှာစင်ကြရဖို့ရှိပါတယ်ရှင်။အခုစနေနေ့မနက်ဖက်အစီအစဉ်ဆုံးမတက်ခင်မှာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင
်။ဤရနိုင်ငံမှာအစိုးရလူလာသူနဲ့စန့်ကျင်သူတွေရဲ့အပြိုင်ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့ကုလသမဂ္ဂလူမျိုးရေးကောင်စီရေးပေါ်အစည်းအဝေးတစ်ရက်ကိုတောက်ကြနေတာလို့ပါတယ်။အဲဒီဆန္ဒပြပွဲတွေကနေလူ22ယောက်တည်ဆုံးပြီးတထောင်ကျော်အဖမ်းခံထားရပါတယ်။တောက်ကြနေလူမျိုးရေးကောင်စီအစည်းအဝေးခေါ်ဖို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီဂီဟီလီကပန်ကြားတာဖြစ်ပြီးရုရှားနဲ့တခြားဖွဲ့ဝင်နိုင်ငံတွေကတော့ဒီလိုရက်ပေါ်ဝေဖန်ပါတယ်။အီရန်ဆန္ဒပြပွဲတွေဟာပြည်တွင်းရေးကိစ္စဖြစ်ပြီးနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုချိန်ချောက်မှုမရှိဘူးလို့ပြောကြပါဗျ။ပါကစ္စတန်ကိုအမေရိကန်ကအထောက်ကူပေးမှုဆိုင်ငံ့လိုက်တာဟာလူမျိုးရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုနဲ့ဒေသတွင်းငြိမ်းချမ်းရေးကြိုးပမ်းမှုတွေအတွက်နှစ်နိုင်ငံလက်တွဲဆောင်ရွက်နေမှုကိုထိခိုက်စေနိုင်ပေမယ့်အကြံဖက်ဝါဒဆွဲတက်ခဲ့ရေးပါကစ္စတန်ရဲ့လုပ်ငန်းကိုတော့မထိခိုက်စေဘူးလို့ပါကစ္စတန်စစ်တပ်ကထောက်ကြနေမှာပြောလိုက်ပါတယ်။ပါကစ္စတန်ဟာငွေအတွက်ဘယ်တော့မှတိုက်ခိုက်မှာမဟုတ်ပဲငြိမ်းချမ်းရေးအတွက်ပဲတိုက်ခိုက်မှာဖြစ်တယ်လို့ပါကစ္စတန်စစ်တပ်ပြောခွင့်ရဗိုလ်ချုပ်အာစစ်ဂါဖူးက VOA ကိုပြောပါတယ်။တနိုင်ငံကြားအစည်းအဝေးဆွေးနွေးပွဲလုပ်ဖို့တောင်ကိုရီးယားကကမ်းလှမ်းတာကိုမြောက်ကိုရီးယားကထောက်ကြနေမှာလက်ခံလိုက်ပြီးဖြစ်ပြီးနေဆက်အပြည့်ရဲ့စစ်မဲ့ဆိုပန်မွန်ဂျုံကြေးရွာမှာရှေ့သတင်းပတ်အင်ကဇန်နဝါရီလ9ရက်နေ့ကျရင်တွေ့ဆုံဆွေးနွေးကြပါတော့မယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ပူးတွဲပြီးနှစ်စဉ်လုံနေကြစီးရီးလိကျင်းမဲ့အစီအစဉ်ကိုတောင်ကိုရီးယားကအင်ရှင်ပြစ်လက်ခံကျင်းပမဲ့အိုလံပစ်အားကစားပွဲတော်ပြီးတဲ့အထိရှေ့ဆိုင်ထားမယ်လို့အမေရိကန်နဲ့တောင်ကိုရီးယားတို့ကဆုံးဖြတ်ခဲ့ပြီးနောက်ပြန်မှာပဲမြောက်ကိုရီးယားကဆွေးနွေးပွဲလုပ်ဖို့ကမ်းလှမ်းတာကိုလက်ခံလိုက်တာဖြစ်ပါတယ်။ရန်ကုန်မြို့လမ်းမတွေပေါ်မှာကားဆင်းရဲတိတ်များလာတဲ့အမျှလမ်းကျော်ပိတ်ဆို့မှုအခြေအနေပိုဆိုးလာသလိုရင်းရံတွေလည်းပူကြီးလာပါတယ်။ကားဟောင်းတွေတင်သွင်းခွင့်ပေးလိုက်တဲ့နောက်ပိုင်းဒီလိုအခြေအနေပိုဆိုးလာတဲ့အတွက် Toyota Motor ကုမ္ပဏီက100ပညာပေးမှုတွေလုပ်ဖို့ပြင်ဆင်နေပြီဖြစ်ပါတယ်။မြန်မာကြက်ချင်းကြီးအဖွဲ့လမ်းလုံခြုံစိတ်ချမှုဆိုင်ရာနိုင်ငံတကာမိတ်ဆွေအဖွဲ့တို့နဲ့ပူးပေါင်းလှူဆောင်ကြမှာဖြစ်ပါတယ်ခင်ဗျာ။
စနေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်တင်ပြညာပေးသွားတာပါဒီမနက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နီယာဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်ရှင်စနေနေ့ညနေဘက်6:00ခွဲကနေ9:00ထိထုတ်လိမ့်မယ်အစီအစဉ်တွေကို Line to Meter 7.1948 တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်သောရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.